Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတော်ရရှိများရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ရ2022ခုနှစ်ဇန်နဝါရီလ10ရက်နေ့တနင်္လာနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00အထိလိုင်းဒိုမီတာ3249လိုင်းလမ်မီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ရရှိညာရှင်လန်းချမ်းမြေချပါစီရှင်ကျမသိန်းကြည်ထိုက်ပါဒီမနေ့ခင်းစီစဉ်လေးကိုတာဝန်ယူပြန်ဆက်မှာဖြစ်ပါလေ
မင်္ဂလာပါရှင်ကျမခင်မျိုးသက်ပါဒီမနေ့ခင်းသတင်းတွေကိုကိုညာဝင်းအောင်နဲ့အတူပြောပြပေးမှာပါယူကရိန်းမှာရုရှားကတန့်ရန်အလုံးရန်ချထားတာနဲ့ပတ်သက်ပြီးအမေရိကန်နဲ့ရုရှားတို့တနင်္လာနေ့ဂျနီဗာမှာဆွေးနွေးကြမှာဖြစ်ပါတယ်နယူးယောက်မှာတိုက်ခန်းမိလောင်တဲ့အတွက်လူ19ဦးတေဆုံးခဲ့ရတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်စ်ဘဇားကရန်ဂျာဒုက္ခသည်စခန်းမှာတော့နောက်နဲ့မိကြောင့်အင်ဂျီ1200လောက်ပျက်စီးခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမတ်တင်နေတိုင်
းကောင်းပါပြီရှင်ချင်းပြည်နယ်ကံပက်လက်ကစစ်တပ်စခန်းတွင်မှအချင်းချင်းပစ်ခတ်တာကြောင့်စစ်တပ်ရရှိ3ဦးသေဆုံးခဲ့ပါတယ်ကရင်ပြည်နယ်ဘက်မှာတော့စစ်ကောင်စီရဲ့လက်နက်ကြီးတန်းကြောင့်ဒေသခံတချို့တန်းရာရခဲ့ပါတယ
်ကော့ကရီဘက်မှာလည်းအဲလက်နက်ကြီးနဲ့ပြလို့ရွာသားတွေ2000ကျော်လောက်ပေါ့နော်စစ်ဆောင်နေရတယ်အဲစစ်ဆောင်နေရတယ်နောက်ပြီးတော့လက်နက်ကြီးနဲ့ပြီးလို့ရွာသားရှိရတော့လဲအထိရတင်ရတော့အဲ့ဒီအချိန်ရောက်ဒီကကသူကြီးကလည်းသူ့ချိန်ကြီးအပြေဖို့မရသေး
ဘူးအကြခင်မှာနားဆင်ကြရပါမယ်ရှင်ကဘာတလွာဒုက္ခသည်များဆန်ရသတင်းဆောင်မတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်ဒီနောက်မှာတော့ကဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်ကပေးစာသတင်းတွေထဲကသုတထူးခြားစံပြသတင်းများအပတ်စဉ်ခဏတွေကိုလည်းနားဆင်ကြရပါမယ်ရှင်အခုရေဆုံးတော့ထိတ်တဲရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုညာဝင်းအောင်တို့ပြောပြပေးကြပါအောင်ရှင်
ယူကရိန်းနိုင်ငံမှာရုရှားကတန်ရန်အလုံးရင်းနဲ့ချထားတာနဲ့ပတ်သက်ပြီးစိုးရိမ်နေကြတဲ့အနောက်နိုင်ငံတွေဘက်ကလုံခြုံရေးဆိုင်ရာအာမခံမှုတွေပေးဖို့တောင်းဆိုနေတဲ့ရုရှားနဲ့အမေရိကန်တို့ရဲ့ဆွေးနွေးပွဲကိုတနင်္လာနေ့ဂျန်နဝါရီလတင်ပါမှာဖြစ်ပြီးဒီဆွေးနွေးပွဲမတိုင်ခင်တနင်္လာနေ့ကတော့ဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးနှစ်ဖက်တာဝန်ရှိသူတွေဘက်ကညှို့နှင်းချက်တိတ်မထားကြတာတွေ့ရပါတယ်အမေရိကန်ကာကွယ်ဝန်ကြီးအန်တိုနီဘလင်ကင်ကတိုးတက်မှုရှိလာဖို့အတွက်ခက်ခဲပေမဲ့ရုရှားရဲ့စိုးရိမ်မှုတွေကိုနားထောင်မှာဖြစ်တယ်လို့အမေရိကန်ဘက်ကဆွေးနွေးမှုကိုလည်းရုရှားကနားထောင်ရမယ်လို့ပြောပါတယ်။ရုရှားဒုတိယကာကွယ်ဝန်ကြီးဆာဂေးရိုက်ဂေကော့ဖ်ကလည်းနှစ်ဖက်ဆွေးနွေးမှုဟာတစ်ချိန်တည်းနဲ့ချက်ချင်းအဆုံးသတ်သွားနိုင်တယ်လို့အနောက်စုနိုင်ငံတွေကလုံခြုံရေးအာမခံချက်ပေးဖို့အတွက်ရုရှားရဲ့တောင်းဆိုမှုကိုအမေရိကန်ရဲ့ PR တွေကြောင့်တော့အလျှော့ပေးမှာမဟုတ်ကြောင်းပြောဆိုချက်ကိုကိုးကားပြီးရုရှားအစိုးရသတင်းမှာဖော်ပြပါတယ်။ယူကရိန်းအရှိန်အဟဲတကြောမှာရုရှားကဆင့်ရတသိန်းလောက်ချထားတာဖြစ်ပြီးဒါဟာယူကရိန်းကိုဝင်သိမ်းဖို့အတွက်ပြင်နေတာလို့အမေရိကန်စီးရဲအကဲခတ်တွေကတုံ့တက်ပေမဲ့ရုရှားကတော့မဟုတ်ကြောင်းညှင်းဆိုနေတာပါရုရှားအမေရိကန်ရဲ့ဆွေးနွေးပွဲကိုဂျနီဗာမှာတနင်္လာနေ့ကျင်းပမှာဖြစ်ပြီးဗုဒ္ဓဘူးနေ့မှာတော့ Brussels မှာရုရှားနဲ့ NATO တို့အဆွေးနွေးပွဲနောက်ချက်တပြိုင်နေ့မှာတော့ဥရောပဒေသလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်အဖွဲ့နဲ့ဗီယက်နာမှာဆက်ပြီးဆွေးနွေးဖို့ရှိပါတယ်
ကာဇစ်စတန်နိုင်ငံတွင်ဒေသအားလုံးမှာအချိန်လေးတည်ငြိမ်လာနေပြီလို့ကာဇစ်သမရာတိုကာယက်ဖ်ယုံကတနင်္လာနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါရတယ်။တပတ်ကြာလာတဲ့စူပူအောင်ကြားမှုအတွင်ဆန္ဒပြသူတွေကိုကြိုတင်သတိပေးစရာမလိုပဲပြစ်ခတ်နိုင်တယ်လို့သမရာကရုတ်တံကတဆင့်လူညုံရေးတပ်တွေကိုအမိန့်ပေးခဲ့တာပါ။သတင်းတပတ်နှင်းနှင်းမှုအတွင်ဆန္ဒပြသူ26ဦးသေဆုံးခဲ့ရတယ်လို့ရဲတပ်ဖွဲ့ဝင်18ဦးလည်းသေဆုံးခဲ့ပါတယ်။လူပေါင်း9800ကိုဖမ်းဆီးထားတယ်လို့သမရာယုံကစည်ရင်းထုတ်ပြန်ပါရတယ်။အဲ့ဒီတဲမှာနိုင်ငံသားအများပြပါဝင်တယ်လို့ကြေညာချက်ကဆိုပါတယ်အချိန်လေးကိုထိမ့်သိမ့်နိုင်ဖို့ရုရှားတပ်တွေစနေနေ့ကထားရောက်လာတာပါစနေနေ့တုန်းကအယ်မာတီတမျိုးလုံးတိတ်ဆိတ်နေခဲ့ပြီးမြို့လေကောင်ရင်ပြင်ကိုချင်းကပ်ဝင်ရောက်မှဆိုးတဲ့အတွက်လုံခြုံရေးတပ်တွေက6လန့်ပြစ်ခတ်တာမျိုးရှိပါတယ်ကာဇစ်စတန်မှာရင်တက်မှုကြောင့်အဲ့ဒီဒေသမှာရှိနေတဲ့အမေရိကန်အစိုးရဝန်ထမ်းနဲ့မိသားစုဝင်တွေမိမိသဘောနဲ့ပြန်ချင်းရင်ပြန်နိုင်ကြောင်းခွင့်ပြုထားပါတယ်ခင်ဗျာ
ဆူဒန်မှာတနင်္လာနေ့ကထောင်နဲ့ချီအစိုးရစံချင်ဆန္ဒပြသူတွေကိုလုံခြုံရေးတပ်သားတွေကမျက်ရည်ဘုံတွေမူးမြစ်စေတဲ့ဘုံတွေနဲ့ပြစ်ခတ်လူစုခွဲခဲ့တဲ့အတွက်ဆန္ဒပြသူတူတည်ဆုံးခဲ့ရတယ်လို့ဆူဒန်ဆန်ဝန်များအဖွဲ့ကပြောပါတယ်။တည်ဆုံးသူကအမျိုးသားတူဖြစ်ပြီးရဲတွေပြစ်လိုက်တဲ့မျက်ရည်ဘုံထည့်တဲ့အိမ်လေးပင်းမှာထိမှန်တည်ဆုံးခဲ့ရတာကြောင့်အခုဆိုဆူဒန်မှာစစ်တပ်အာဏာသိမ်းပြီးချိန်ကစပြီးတည်ဆုံးရတဲ့ဆန္ဒပြတဲ့အရသား62ဦးရှိပြီလို့ဆရာဝန်များအဖွဲ့ကပြောပါတယ်။ဒါပြင်ဒဏ်ရာဆန္ဒပြသူတွေကိုကုသပေးနေတဲ့ဆေးရုံဆေးခန်းတွေကိုစစ်တပ်ကထပ်တလဲလဲဝင်ရောက်စီးနင်းနေတဲ့ပြင်ဆေးဝန်ထမ်းတွေကိုပါတိုက်ခိုက်နေတယ်လို့လည်းပြောပါတယ်။ 2020年1月25日、香港は2020年最後まで、アルバシャを票下び、すべての役で追悼に上がり、オクトーバー2日前まで、アナ・テンゲル・セガンさん、アベル・ファダー・エルバハムを、ルルガ・カンガ・サナピアンに上がり、ピッパリ。ジャニアリー・ヘアマーは、シッター・アナ・テンニ・パンシー・テンネアが、ピアン・ロビー、ヤル・ピアン・ビータル・ウニジョ、エブレル・ハムトガ、シボ・ジョージ・リネ・デモクラシー、ルーラ・ドリジャー、アミヨン・ヒネメ・ピン・ヘネット・ノット・ジャン・ピョーバリ。
ကုလသမဂ္ဂကရဆူရန်ပြည်ထနာဖြစ်ရှင်ကြိုးစားရနေနဲ့စေကောင်းဆောင်တွေနိုင်ငံရေးပါတီတွေနဲ့တခြားဖွဲ့စည်းအားလုံးဆွေးနွေးပွဲမှာပါဝင်ဖို့အတွက်စနေနေ့မှာပဲဖိတ်ခေါ်ခဲ့ပါတယ်။စစ်တပ်ကအနာသိနာတဲ့မာလီနိုင်ငံမှာရွေးကောက်ပွဲကျင်းပမယ့်ကိုရှေ့ဆိုင်မှုကြိုးစားနေတဲ့အတွက်ဒါကိုလက်မခံနိုင်ဘူးဆိုပြီးမာလီကိုကြီးမားတဲ့စီးပွားရေးတန်ခါပေးဆုံးမှုချမှတ်ဖို့အနောက်အာ 2025ခုဒီဇင်ဘာလရဲ့ကြမှာကျင်းပလို့ကြောင်းမာလီနိုင်ငံအသွင်ကူးပြောင်းရေးအဖွဲ့ကကမ်းလှမ်းလာတာကို ECOWAS နိုင်ငံခေါင်းဆောင်တွေကြားဝိုင်းဝန်းဆွေးနွေးပြီးတဲ့နောက်ဒီဆုံးဖြတ်ချက်ထွက်ပေါ်လာတာပါအခုလိုရွေးကောက်ပွဲရဲ့ရွှေဆိုင်လိုတဲ့အစည်းအဝေးဟာတရားမဝင်အာဏာသိမ်းစစ်အစိုးရကမာလီပြည်သူတွေကိုတရားခံလှုပ်ထားတာလိုရာကြောင့်ဖြစ်တယ်လို့ ECOWAS ဒေသဆိုင်ရာအဖွဲ့ကြီးရဲ့ထုတ်ပြန်ချက်မှာပြောဆိုထားပါတယ်မာလီနိုင်ငံအပေါ်ချမှတ်ထားတဲ့တံခါးပိတ်ဆို့မှုတွေထဲမှာချက်ချင်းအကျိုးသက်ရောက်လာမှာကမာလီကိုဝင်ထွက်နေတဲ့နေဇာကိနဲ့လေကြောင်းနယ်နိမိတ်တွေကိုပိတ်ဆို့ထားရဖြစ်ပါတယ်အရေးပေါ်မဟုတ်တဲ့ငွေကြေးလွှဲပြောင်းမှုတွေကိုလည်းရပ်ဆိုင်းထားဖို့ပါဝင်ပါတယ် ECOWAS အဖွဲ့ဝင်နိုင်ငံတွေကဘန်ဒီမှာအပ်ထားတဲ့မာလီနိုင်ငံပိုင်ငွေကြေးကိုလည်းထုတ်ယူသုံးစွဲခွင့်ရမှာမဟုတ်ဘူးလို့အဖွဲ့ဝင်15နိုင်ငံနဲ့ဖွဲ့စည်းထားတဲ့ ECOWAS ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
ဒီလိုအမေရိကန်တန်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိတိုင်းဒိုမီတာ32 kHz 9335နဲ့9383တိုင်းဒိုမီတာ49 kHz 6153ပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ဒီလိုအမေရိကန်တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်စ်ပြည်သားကရင်ဂျာဒုက္ခတဲ့စခန်းမှာတနင်္ဂနွေနေ့ညနေပိုင်းကမီးလောင်မှုဖြစ်ပွားခဲ့တဲ့အတွက်ဒုက္ခတဲ့9000ကျော်နေရာဆုံးရှုံးခဲ့ရတယ်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပြောပါတယ်။မီးဟာဒုက္ခတဲ့စခန်းအမှတ်16မှာစတင်လမ်းကျွမ်းခဲ့တာဖြစ်ပြီးဝါရိုင်ထူပြီးတပ်ပလင်မိုးထားတဲ့နေအိမ်အလုံးပေါင်း1200လောက်မီးလောင်ကျွမ်းခဲ့ရတယ်လို့ဒုက္ခတဲ့စခန်းလုံခြုံရေးဆောင်ရွက်နေတဲ့ရဲတပ်ဖွဲ့ကပြောပါတယ်။ညနေ4:40လောက်မှာဆက်လောင်တဲ့နေ့ကို6:00ခွဲလောက်မှာနှိမ့်နိုင်ခဲ့တယ်လို့လည်းပြောပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရရဲ့ဒုက္ခသည်များဆိုင်ရာတာဝန်ခံမိုဟာမက်ရှမ်ဆုဒူဇာကတော့အရေးပေါ်လုပ်သားတွေကမီးနှိမ့်သက်ပေးခဲ့တာဖြစ်ပြီးဆက်လောင်ကျွမ်းတဲ့အကြောင်းရင်းကိုတော့မသိရသေးဘူးလို့ပြောပါတယ်။မနစ်ကမတ်လဒုက္ခသည်စခန်းမီးလောင်မှုတုန်းကတော့လူ15ဦးသေဆုံးရတယ်လို့လူ9000လောက်အိုးအိမ်တွေဖြစ်ခဲ့ရတာပါ။ဒုက္ခသည်စခန်းမှာမီးလောင်မှုခဏခဏဖြစ်ပေါ်ပေမဲ့မေးပေးအန္တရာယ်ကဝေးပစ္စည်းတွေမရှိဘူးလို့လည်းဒုက္ခသည်သူကပြောပါတယ်။ဒီကနေ့တနင်္ဂနွေနေ့တုန်းကလည်းစခန်းနောက်တစ်ခုမှရှိတဲ့ဒုက္ခသည်တွေအတွက်ဖွင့်ထားတဲ့ကိုဗစ်ရောဂါကုသရေးဗဟိုဌာနမီးလောင်ပေမဲ့အသေးပြောက်တော့မရှိခဲ့ပါဘူး။ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာမြန်မာနိုင်ငံဘက်ကလာတဲ့ရွန်ဂျာ၈သိန်းခွဲလောက်ရှိနေတာဖြစ်ပြီးရွန်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာအစိုးရကတော့ဒုက္ခသည်တွေစီစစ်ပြီးပြန်လည်ခံမယ်လို့ပြောပါတယ်။ဒါပေမဲ့အခုချိန်ထိတော့အကောင့်ထဲမပေါ်နိုင်သေးပါဘူး
။နယူးယောက်မြို့ကတိုက်ခန်းတွေအဆောက်အုံကြီးတစ်ခုကိုတနင်္ဂနွေနေ့ကမီးလောင်ကျွမ်းခဲ့ရမှာလူ19ဦးသေဆုံးပြီးအဲ့ဒီထဲမှာကလေးငယ်9ဦးပါဝင်တယ်လို့မိသားဌာနကပြောပါတယ်။မကြသေးတဲ့ငါကဖြစ်ပွားခဲ့တဲ့မီးလောင်ကျွမ်းမှုတွေထဲမှာအဆိုးဝါးဆုံးတစ်ခုအဖြစ်မိသားဌာနကသတ်မှတ်ပါတယ်။နယူးယောက်တိုက်ခန်းမီးကြောက်လူ60ကျော်ဒဏ်ရာပြီး73ဦးကတော့ဆေးရုံပေါ်မှာအရေးပေါ်အခြေအနေကူးတနေရပါတယ်။သူတို့တဲကအများစုဟာမိခိုးကြောက်အသက်ရှူကျက်တဲ့ဝေဒနာကိုအပြင်းထန်ခံစားရတယ်လို့နယူးယောက်မီးသားဌာန FDNY အကြီးအကဲဒန်နီယာကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။နယူးယောက်မြို့ Bronx အရက်ကနှဆောင်ပြိုင်တိုက်ခန်းတွင်းမှာမီးလောင်ကျွမ်းတဲ့ဒီမီးကိုမီးသားသမား200လောက်နဲ့ငြိမ်းသက်ခဲ့ရတယ်လို့ဆိုပါတယ်။ဒီမီးဟာရှူမီးလို့မယူဆရပါပဲ။ဘာကြောင့်လောင်ကျွမ်းမှုဖြစ်ခဲ့တယ်လဲဆိုတာကိုတော့စုံစမ်းစစ်ဆေးနေစေဖြစ်ပါတယ်။
ကူးစက်များဗီဇာပြောင်း Omicron COVID ပိုးတဲ့ကြောင့်ကမ္ဘာတစ်လုံးကူးစက်မှုတွေတိုးနေချိန်မှာအိန္ဒိယမှာတော့တနင်္ဂနွေတည်းအထက်မှလည်းလူပေါင်း3000ခွဲကျော်ကူးစက်လာတဲ့အတွက်ပြည်내အစိုးရအများပြားကကန့်သတ်မှုအဖြစ်တွေကိုချမှတ်နေကြပါတယ်။
COVID ဘာရ आदमी को तो पहले बचना है, जरूर बिजनेस में एक
क्षति है। कयो का जाओ सोशल मुरे सिने बे ने कुसा मु तई ने ने कोरोना वायरस कुसा म खन या आओ कुगो को कावे या मा फि भी असो वाए कोविड कयो का सन कंतत मुरे को लखन बा रे लो सीवा ये लोंगन शिन लु का ब्यो दा रा बा इंडिया ए चंदा सोंग पि ने फिते महाराष्ट्रा पि ने मा टी एटिन कुसा तु 4000 जो सि गरे का चांग रे टक तो ड्वे को फेब्रुअरी 15 ရက်နေ့ထိပိတ်ထားတာဖြစ်ပြီးအခုကူးစက်မှုတိုးလာတဲ့အတွက်ရေကူးကန်တွေအားကစားရုံတွေကိုပါတနင်္လာနေ့ကစပိတ်တော်မှာဖြစ်ကြောင်းကြေညာပါတယ်။ဒါပြင်အလုတ်ခွန်မှာအလုတ်သမားထက်ဝက်တာရုံတက်ခွက်ရှိပြီးကာဝစီအပြည့်ထိုးထားသူတွေကိုသာလာခွင့်ပြုဖို့လည်းညွှန်ကြားထားပါတယ်
။တရုတ်နိုင်ငံကအစာပြိုးဆောင်ရွက်နေတဲ့ OBOR ထစ်ထစ်ပူလမ်းမစီမံကိန်းမှာတိရိလင်္ကာနိုင်ငံနဲ့ပတ်သက်တဲ့အပိုင်းကိုအများဆုံးအကောင့်ထည့်ဖို့ဆောင်ရွက်စီရေးအတွက်တရုတ်နိုင်ငံသားဝန်ကြီးဝမ်ယီဟာတနင်္ဂနွေနေ့ကသီရိလင်္ကာတောင်ဝင်ရှိသူတွေနဲ့ဆွေးနွေးခဲ့ပါတယ်။တရုတ်ရဲ့ချင်းငွေနဲ့အခြေခံလိုအပ်ချက်တွေတည်ဆောက်နေတဲ့သီရိလင်္ကာနိုင်ငံဟာနိုင်ငံသားအရန်ငွေကြေးနှဲပါမှုနဲ့အကျွေးထောင်ချောက်တဲကနေပြန်ယုံထဖို့ကြိုးပမ်းနေခြင်းဖြစ်ပါတယ်။မစ္စတာဝမ်ယီဟာသူခီးစဉ်အတွင်းသီရိလင်္ကာသမ္မတဂိုတာဘာယာရာဂျာပက္ဆာဝန်ကြီးချုပ်မဟင်ဒါရာဂျာပက္ဆာတို့နဲ့တွေ့ဆုံပါတယ်။သီရိလင်္ကာနိုင်ငံမှာနိုင်ငံသားအရန်ငွေဒေါ်လာ 1.6 ဘီလီယံအထိကျဆင်းနေပြီး2022ခုနှစ်တည်းသီရိလင်္ကာရဲ့ကျွေးမိကဒေါ်လာ9ဘီလီယံကျော်တိရှိလာမှာဖြစ်ပါတယ်။အဲ့ဒီထဲမှာဇန်နဝါရီလတည်းပြန်ပေးရမယ့်ဒေါ်လာတန်900တန်းငွေကြေးစာချုပ်နဲ့ဇူလိုင်လတည်းပြန်ပေးရမယ့်10ဘီလီယံအကျွေးတွေပါဝင်နေပါတယ်။သီရိလင်္ကာနိုင်ငံတောင်ပိုင်းဟမ်ဘန်ပူတာမှာပင်လယ်စိတ်ကမ်းတစ်ခုလေရင်ကွင်းတစ်ခုနဲ့နိုင်ငံပတ်လန်းလမ်းမရှိကြီးတစ်ခုတည်ဆောက်ဖို့ရှိပြီးအဲ့ဒီစီမံကိန်းတွေကနေဝင်ငွေပြန်ရမယ့်အခြေအနေမရှိပါဘူး။သီရိလင်္ကာနိုင်ငံဟာဒေဝါလီခံနေပြီလို့ Point Pedro Institute သုတေသီစာဗာနန်တန်ကပြောကြပါတယ်ခင်ဗျာ
ထိတ်ထရောက်တဲ့နေ့ကိုဒေါက်ခင်မျိုးသက်နဲ့ကိုညာဝင်းအောင်တို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုရုပ်သံထုတ်လွှင့်ချက်တွေကိုတော့ကျမတို့ရဲ့ website ဆက်မျက်နှာဖြစ်တဲ့ bami.voanews.com မှာအတန်လွှင့်ချိန်နဲ့တပြေးညီဓာတ်ရိုက်ထုတ်လွှင့်ပေးနေတယ်လို့ပဲ VOA မြန်မာပိုင်းစီစဉ်ရဲ့လူမှုကွန်ရက် Facebook ဆက်မျက်နှာမှာလည်းဓာတ်ရိုက်ကြည့်ရှုနားဆင်နိုင်ကြပါတယ်ရှင်။အခုတော့သတင်းဆောင်မတွေကိုတင်ပြပေးပါမယ်။ချင်းပြည်နယ်ကံပက်လက်မြို့အခြေစိုက်တဲ့စစ်ကောင်စီတပ်ဖွဲ့ဝင်အချင်းချင်းကြားစနေနေ့ကပြစ်ခတ်မှုဖြစ်ခဲ့ပြီးအရာရှိ3ဦးသေဆုံးသွားတယ်ဆိုတာကိုစစ်ကောင်စီဘက်ကအတည်ပြုပါတယ်။မတူပီမြို့နယ်အတွင်းစစ်တပ်ကဖမ်းဆီးသွားတဲ့ရွာသားတွေအနက်10ဦးရဲ့အလောင်းကိုလည်းတင်းင်းကနေနေမှပြန်တွေ့ရတယ်လို့ချင်းကာကွယ်ရေးအဖွဲ့ CDF ကပြောပါတယ်။ချင်းပြည်နယ်ဘက်ကသတင်းရန်ကုန်ကပေးပို့လာပါတယ်။ကိုသားညွန်ဦးပြောပြပေးပါမယ်ရှင်။
ချင်းပြည်နယ်ကံပက်လက်မြို့အတွင်းမှာတပ်ဆွဲထားတဲ့တပ်ထဲမှာဒီမနက်ပိုင်းကပြစ်ခတ်မှုဖြစ်ခဲ့လို့အရာရှိ3ဦးသေဆုံးသွားတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုအတည်ပြုပြောပါတယ်
ကံပက်လက်မှာမနေ့က30နာရီကွာ17နာရီတောင်ပါအဲ့မှာရှိတဲ့စစ်တီတူကအဲ့စစ်တီကတော့စစ်စင်ရေးမှာသူပေါင်းရခဲ့တဲ့ဒေသတစ်ခုနဲ့ပတ်သက်ပြီးသူကိုဖိတ်ဆီးနေတာရှိတယ်အဲ့ဖိတ်ဆီးနေတဲ့စစ်တီကပဲအဲ့မှာပြစ်ခတ်တဲ့ချိန်တွေတော့ဖြစ်ပွားခဲ့တယ်အဲ့မှာရာရှိတူတော့ပြေးသွားတာတော့ရှိပါတယ
်ကံပက်လက်မြို့ကတူကတော့တည်ဆုံသွားတဲ့ရာရှိအလောင်းကိုဒီမနေ့မှာပဲရဟယင်နဲ့တည်ဆောင်သွားတယ်လို့ဆိုပါတယ်
ကြည့်ကြောင်းမှာနေတဲ့စစ်သားတွေနဲ့ရန်အောင်စစ်တီမှာနေတဲ့စစ်သားတွေအဲ့လိုရန်ဖြစ်ကြတယ်တိုက်ကြတယ်လို့ကြည့်ကြတယ်လို့ပရင်းကထွက်တယ်ဒီမှာ၄ယောက်လောက်ကြားတယ်သူတို့ကဝိတကြုံချက်ချင်းနေကားနဲ့ချက်ချင်းနေအဖွဲ့ကြီးကပြန်ပို့တာသူတို့ရဲ့လုံးအင်းဟဲ့ကိုတော့ဒီမှာမဟုတ်တယ်တဲ့ဒီအရာရှိရောက်ကိုပဲလေဟဲလီကော်ပတာနဲ့ပြန်ပေးသွားတာ
တပ်ဖွဲ့အတွင်းမှာအထက်အောက်မကြည့်တယ်လို့မနေ့ကပြစ်ခတ်မှုဖြစ်ပွားတာလို့မြို့ကတွေကတော့ပြောပါတယ်ကံပက်လက်မြို့မှာစစ်ကောင်စီတပ်ဖွဲ့တွေဟာစတင်ကြောင်းစီးပွားရေးဘဏ်မျိုးနယ်အုပ်ချုပ်ရေးယုံမျိုးနယ်အန်တီယုံတို့မှတဆွဲထားကြတာပါကံပက်လက်မျိုးမှာဒဇမလာဇန်တုံးလေးကစပြီးတော့စစ်ကောင်စီတပ်နဲ့ကံပက်လက်ကာကွယ်ရေးဖွဲ့ CDF ကံပက်လက်တို့ကြားတိုက်ပွဲဖြစ်ပွားနေတာပါချင်းပြည်နယ်မတူပီမျိုးနယ်ထဲမှာတော့ပြီးခဲ့တဲ့ဇန်နဝါရီလ6ရက်နေ့နဲ့9ရက်နေ့တုန်းကမတူပီမျိုးနယ်ကီးလုံနဲ့လုံးလော်ရွာကြားမှာစစ်ကောင်စီတပ်နဲ့မတူပီ PDF တို့ကြားတိုက်ပွဲဖြစ်ခဲ့ပါတယ်အဲဒီစီးရဲတင်းမာမှုတွေတွင်ခီးသွားရွာသားအတော်များများကိုစစ်ကောင်စီဘက်ကဖမ်းဆီးရခံခဲ့ရတယ်လို့မတူပီ PDF တာဝန်ရှိသူကပြောပါတယ်ဒီကနေ့မနက်ပိုင်းမှာတော့အဖမ်းဆီးခံရသူတွေရဲ့အလောင်း10လောင်းတွေ့ရှိခဲ့ရတယ်လို့မတူဘီ PDF တောင်ရှိသူတွေကဆိုပါတယ
်10လောင်းတွေ့ပြီပေါ့နော်ကျွန်တော်တို့အဲ့ဒီသူတို့စီဆုံးတဲ့သူတွေရဲ့ရွာတွေကိုရေးအချက်လက်တွေတော့ကျွန်တော်တို့လိုက်နေတော့မဟုတ်ဘူးအနည်းဆက်ဆုံးကတော့ကျွန်တော်တို့ငလိုင်တို့ဒီလုံးတို့လုံလော်တို့ဒီရွာတွေလည်းပြပါပါတယ်ခင်ဗ
ျစစ်ကောင်စီပြောခင်းရဗိုလ်ချုပ်စောမင်းထွန်းကတော့တည်ဆုံသွားသူတွေဟာတိုက်ပွဲအတွင်းတည်ဆုံသွားတဲ့ CDF အဖွဲ့ဝင်ဖြစ်ပြီးတော့တိုက်ပွဲအတွင်းဆက်လက်ပစ္စည်းတွေတင်စီရရှိခဲ့တာလို့အခုလိုပြောပါတယ်
အောက
ไอ้มาตูบีเนี่ยมาတော့ไอ้มาตูบีเนี่ยมาတော့ရှိတယ်။မတူဘီရဲ့မြောက်ဖွဲ့မီတာပေါင်း1000ကျော်တော့အဲ့မှာအကျန်းပဲစေဦးနဲ့ပြတ်ခတ်မှုဖြစ်တယ်။သူတို့အနောက်မြောက်ဖက်ရှိတော့ပါတယ်။သူတို့စီကလည်းဆိုင်ကယ်ဒီရရှိရရှိအဲ့ဖြစ်နေရှိတယ်။တစုံသူတွေဟာCDFအဖွဲ့ဝင်မဟုတ်ဘဲနဲ့ခီးသွားရွာသားတွေဖြစ်တယ်လို့မတူဘီPDFတာဝန်ရှိသူတူကတော့ညင်းဆိုပါတယ်။
ကျွန်တော်တို့စီဒီအက်ဖ်တပ်ဝင်တွေကမပါပါဘူးခင်ဗျ။ဒါစစ်ကောင်စီရဲ့လင်ညာကတ်တူတပ်ဒါကျွန်တော်တို့ကြီးပါဒီမှာနေထိုင်နေတဲ့ခီးသွားလာနေတဲ့ပြည်သူတွေဖြစ်ပါတယ်ခင်ဗျ။တပ်ပွဲကာလအတွင်းကီလုံလုံလော်ရွာကိုခီးသွားနေတဲ့ပြည်သူ9ဦးထက်မနည်းကိုစစ်တပ်ကဖမ်းသွားတယ်လို့မတူဘီစီဒီအက်ပြန်ကြားရေးတာဝန်ရှိသူကဇန်နဝါရီလ9ရက်နေ့ကလေးကဗီဒီယိုကိုပြောခဲ့မှုပါတယ်။
နေသေးပဲလို့မတူဘီ PDF တာဝန်ရှိသူတူကလည်းပြောပါတယ်ခင်ဗျာ
ကိုသားညို့ပြောပြပေးခဲ့တာပါရှင်ကင်းပြည်နယ်ဘက်ကတိုက်ပွဲတွေအခြေအနေကိုဆက်ပြီးတော့တင်ပြပါမယ်ကရင်အမျိုးသားအစည်းအရုံးထင်းချုံရမြဝတီခရိုင်နဲ့ဒူပလာရခရိုင်တဲမှာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ်ပါဝင်ပူးပေါင်းတပ်ဖွဲ့တွေပျောက်ကြားတိုက်ပွဲတွေဆက်ဖြစ်နေပါတယ်စစ်ကောင်စီဘက်ကကင်းချီရွာဒီအပေါ်လက်နက်ကြီးတွေနဲ့ပစ်ခတ်တာတွေကြီးဟာတွေမှာစခန်းချတာတွေကြောင့်ဒေသခံတွေနေရက်မပြန်ရဲဖြစ်နေကြသလိုကော့ဂရိတ်အနီးကကြီးရွာတွေလက်နက်ကြီးကြီးချရောက်ပြီးကြီးရွာသား၈ဦးထက်မနည်းထိခိုက်ဒဏ်ရာရထားပါတယ်ဒီသတင်းကိုတော့ VOE သတင်းတောင်မအီအီမှသတင်းပေးပို့ထားပါတယ်ရှင
်ကရင်ပြည်နယ်ကရင်မျိုးသားအစည်းအရုံးတက်မာ၆ထိန်းချုပ်ရမြဝတီခရိုင်နဲ့ဒူပလာယာခရိုင်ထဲမှာတော့ပျောက်ကြားတိုက်ပွဲတွေဖြစ်နေတယ်လို့စစ်ကောင်စီဘက်ကလည်းနေ့စဉ်လက်နက်ကြီးနဲ့ပစ်နေတာကြောင့်တောင်ရင်းမြစ်တစ်လျှောက်မြန်မာဘက်ချမ်းမှာပုံကုန်နေတဲ့ဒေသခံတွေနေရက်မပြန်ရဲကြသေးတာထောက်ကမ်းနဲ့ရှိနေပါသေးတယ်။ဒူပလာယာခရိုင်ကော့ဂရိတ်မြို့နယ်ဘက်မှာတော့လက်နက်ကြီးနဲ့ပစ်ခတ်မှုကြောင့်ဒေသခံ2000ထက်မနည်းထွက်ပြေးနေရပြီးကျေးရွာသား10ဦးခန့်ဒဏ်ရာရခဲ့တယ်လို့လည်းဒုက္ခသည်တွေကိုအကူအညီပေးနေသူတို့ကပြောပြပါတယ်။
မင်းလက်ပံရွာနောက်လူကြီးသူလေးနောက်ကြီးမြွားကြီးပေါ့နော်အာတချို့နေရာတော့လိကိကောအဲ့ဒီကနေပြောဆစ်ဆောင်တဲ့ဒီတွေကဒီမက်ကော့ကင်းတရက်ပတ်ဒီပလူကြီးတောင်ကြီးကမှာအာအခုချိန်လေးရှိနေသေးရပေါ့နော်ဒါသူတို့အားလုံးစုစုပေါင်းအဲ့တမှာအာ1950ပတ်ဝန်းကျင်လောက်ရှိနေသေးတယ်နောက်ကော့ကရီဘက်မှာလည်းအာလက်မကြီးနဲ့ပြလို့ရွာသား2000ကျော်လောက်ပေါ့နော်ဆစ်ဆောင်နေရတယ်အဲဆစ်ဆောင်နေရတယ်နောက်ပြီးတော့လက်နဲ့ကြီးနဲ့ပြလို့ရပါရှိရတော့လဲအထိရတင်ရအောင်အဲ့ဒီအချိန်ကြီးရောက်ဒီကကတူကြီးကလည်းအခုချိန်ထိပြန်လို့မရသေးဘူးပေါ့သူတို့တွေကပြန်လို့ဟိုမရလဲအဓိကအဖြစ်ဘလူးလေးဘလူးကြီးတင်းရော်ကြီးရပါကတူကြီးပေါ့ဆိုတော့အဓိကအဖြစ်သူတို့ရွာတွေမှာဆစ်တက်ကစခန်းထိုင်ရတယ်ပေါ့နော်စခန်းထိုင်ရတဲ့သူတို့ကပြန်လို့မရသေးဘူးကျန်လို့လည်းမရေသေးဘူးသူစိန်တွေတော့မရှိနေဘူးလေ
ဒူပလိုက်ယာခရိုင်ကော့ဂရိတ်မြို့အနီးတစ်ဝိုက်ကကျေးရွာတွေဖြစ်တဲ့မြို့ဟောင်းကော့နွဲ့အန်ဂလော်ရွာတစ်ကုံကျက်စလိကုံဒရန်ကူးရေလဲကျွန်းစတဲ့ကျေးရွာတွေကစစ်ဘေးရှောင်2000လောက်ကတော့နေသက်တွေကိုမရောက်ပဲနီးစက်ရတောတောင်တွေထဲမှာပဲပေါအောင်နေထိုင်နေရပါတယ်ဇန်နဝါရီလ9ရက်နေ့ညကကော့ဂရိတ်မြို့အနီးအာရှလမ်းမှာလောင်စာစီကားတစ်စီးကို KNU နဲ့ပူးပေါင်းတပ်ဖွဲ့တွေကပျောက်ကြားပစ်ခတ်မှုလုပ်ခဲ့ပါတယ်ဇန်နဝါရီလ10ရက်နေ့မှာတော့စစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ကော့ဂရိတ်မြို့အနီးကကျေးရွာတွေကိုပစ်ခတ်ခဲ့တာကြောင့်ကျေးရွာသားတွေထိခိုက်ဒဏ်ရာရရှိခဲ့ပြီးထွက်ပြေးနေရတယ်လို့လည်းကရင်မျိုးသားလွမြောက်ရေးတပ်ဖွဲ့နဲ့အတူပျောက်ကြားတိုက်နေတဲ့ပူးပေါင်းတပ်ဖွဲ့ကခေါင်းဆောင်တဦးကလည်းပြောပြပါတယ
်အဲဒီကျွန်တော်တို့လေးဘူကန်ကိုလေးဘူကန်တက်ကတက်ဆွဲတဲ့နေရာလေးဘူကန်ကိုခေါ်တာတက်ဆွဲတဲ့နေရာရဲ့ဟိုခလာရ69ရာနေရာရဲ့ပြာနေစင်းနေရန်တန်းပြစ်တာပေါ့နော်ရွာသားတွေထိခိုက်တယ်လို့သိရတယ်။ဟုတ်ကဲ့ဒီနေ့အဲ့ဒါကိုရှိတဲ့ရွာတွေရွာတွေကဆိုတော့ဖြစ်ကြီးတော်များလာတယ်။အဲ့ဒီရွာတွေအဲ့ဒီကွန်ရဲအုပ်စုပေါ့ကွန်ရဲအုပ်စုကြီးရွာတွေအဲ့မှာရှိတဲ့ကမိုင်ကုန်းတို့အန်ဖန်ကြီးတို့အဲ့ဒီရွာတွေအကုန်လုံးဆက်ပြေးနေရတယ်
ဇန်နဝါရီလ10ရက်နေ့ကစစ်ကောင်စီဘက်ကပစ်ခတ်ခဲ့တဲ့လက်နက်ကြီးတွေကကော့ဂရိတ်တောင်ပိုင်းမြို့ဟောင်းရွာဘက်ကိုကျရောက်ပောက်ကွဲခဲ့ပြီးဘုံကြီးကျောင်းတစ်ကျောင်းနဲ့လူနေအိမ်3လုံးထိမှန်ပြီးပျက်စီးခဲ့ရတယ်လို့အရက်သားတည်သူ10ဦးဒဏ်ရာရရှိခဲ့တယ်လို့လည်းစစ်ဘေးရှောင်နေသူတွေကိုအကူအညီပေးနေသူတွေကပြောပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလ14ရက်နေ့ကကရင်ပြည်နယ်မြဝတီခရိုင်တဲကလေးကေကောမြို့တစ်တဲကိုစစ်ကောင်စီတပ်တွေကဝင်ရောက်ခဲ့ပြီးလွှတ်တော်အမတ်9ဦးနဲ့အကြမ်းမဖက်စီဒီအန်လုံနေတဲ့ဝန်ထမ်းတွေအပါအဝင်လူ20ကျော်ကိုဖမ်းဆီးသွားခဲ့တာကြောင့်ဒ ဒီမှာလာစံအရေးနေကစပြီးကရင်မျိုးသားလွတ်မြောက်ရေးတက်ကရင်မျိုးသားကာကွယ်ရေးတက်ပြည်သူကာကွယ်ရေးတက်တင်နဲ့တိုက်ပွဲတွေဖြစ်နေတာပါနှစ်ဖက်တိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကလေရင်နဲ့ဗုံးကျဲတိုက်ခိုက်မှုတွေလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေကြောင့်စစ်ဘေးရှောင်ဒုက္ခတွေ 2000ကျော်ထပ်ပြီးခေါ်လိုခဲ့ရပါရဲ့ရှင်မအေးအေးမှာပါရှင်နိုင်ငံတကာဒုက္ခသည်များဆိုင်ရာသတင်းဆောင်မတွေကိုဆက်ပြီးတော့တင်ပြပါမယ် Afghan Doka Derigo, Mapong de Sintun B, Truye Kansa Quintune, Kawe B. Dre, a team Mapu, Kapjari, Tobe, Pakistan Becca, Lanachi, Samuel Kedet, Siman Gain Pisong Tobari, Geneva Gani, Vue Dre, Lisa Shalai People Tarek, Drin Samago Nasi Machin. Gula Damga Doka de Miasaya Agency, UNACIA, Ye Tau Pane, Pakistan Suya, Ye Siman Gango, AB Lale, Pima Satin Keraba. ပပုံတင်စီမံကိန်းရဲ့အာဖဂန်ဒုက္ခသည်တိတိတမ၄သန်းလောက်ရဲ့အချက်လက်တွေကိုဆန်းစစ်နိုင်ခဲ့ပါတယ်။ဒီဆောင်ရွက်ချက်ဟာဆိုရင်စနစ်တအတွင်းပါကစ္စတန်တွင်းကဒုက္ခသည်တွေရဲ့အခြေအနေကိုပထမဆုံးအကျေပြန်ဆုံးစစ်ဆေးနိုင်ခဲ့တာဖြစ်ပါတယ်။ဒုက္ခသည်တွေကိုတရားဝင်အသိအမှတ်ပြုပြီးလူအချင်းစာနာမှုအကူအညီတွေနဲ့တခြားသောခံစားခွင့်တွေရရှိစေမဲ့
The new identity cards are essential protection tool for our
Afghan Doka Derigo Kagwe Peyi Dwe Kuu Timbapi Kapya Tiriga Yee Paare Swaan Chephi Paare Chama Ina Sinyayi Khasagwane Panayi Uwe Samuru Yashi Ima Pobi Miyansan Peke Mu Shikri Paare Dilo Swaan Mua Suye Afghan Doka Derigo Dwe Tutle Kagwe Peyi Dwe Chari Gule Potonane Kwenye Le Phi Paare
ဩဂုတ်လအတွင်းမှ Taliban တို့ အာဏာရယူပြီးနောက်ပိုင်း Pakistan ကိုထွက်ပြေးလာတဲ့ Afghan ဒုက္ခသည် 3,000ကျော်ရှိကြောင်း UNHCR ကပြောဆိုထားပါတယ် နိုင်ငံတွင်းကိုတရားမဝင်ဝင်ရောက်လာပြီး ဌာနေပြန်ပို့ခံရနိုင်တဲ့ Afghan ဒုက္ခသည်တွေရဲ့အခြေအနေဟာ မရေမရာဖြစ်နေတာပါ Afghanistan ဟာကမ္ဘာပေါ်မှာလူသားချင်းစာနာမှုဆိုင်ရာအခက်အခဲ အဆိုးရွားဆုံးကြုံတွေ့ရတဲ့နိုင်ငံတစ်ခုဖြစ်လာနေကြောင်းလဲ ကုလသမဂ္ဂကသတိပေးထားပါတယ် လူရည်ရဲ့ထွက်ဝက်ကျော်ဖြစ်တဲ့လူပေါင်း 24.4%ဟာ အရေးပေါ်အသက်ကယ်လူသားချင်းစာနာမှုအကူအညီတွေလွတ်နေကြောင်းလဲပြောဆိုထားပါတယ် နိုင်ငံတွင်းမှာပဲအိုးအိမ်စွန့်ထွက်ပြေးရသူအာဖဂန်9,000ကျော်ရှိပြီး အချိန်တိုအတွင်းအိမ်ပြန်နိုင်မဲ့အခြေအနေကလည်းတိတ်မရှိဘူးလို့ပြောပါတယ် ပြီးခဲ့တဲ့နှစ်အတွင်းပါကစ္စတန်နိုင်ငံတဝန်းမှာဒုက္ခသည်စီစစ်ရေးနေရာ40ကျော်စီစဉ်ဆောင်ရွက်ခဲ့ကြောင်းဝေးလံခေါင်တည်တဲ့ဒေသတွေမှာနေထိုင်ကြတဲ့အာဖဂန်ဒုက္ခသည်တွေကိုလည်းဒုက္ခသည်စီစစ်ရေးကားတွေနဲ့ရှာဖွေခဲ့ကြောင်းယူအန်အေစီအာပြောခွင့်ရဘာလော့ချ်ကပြောပါတယ်အာဖဂန်ဒုက္ခသည်တွေကိုစီစစ်ဆင်းသွင်းရတဲ့ရည်ရွယ်ချက်ကိုရှင်းပြတဲ့လူလူကြားသတင်းဖြန့်ဝေတာက
ပါဝင်ခဲ့ကြတယ်လို့လည်းသူကပြောပါတယ်
Among them there were 200,000 children under the age of 5 who were registered
ဒီမှာဒုက္ခသည်မိဘတွေနဲ့သူစီးရင်သွင်းကြတဲ့25နှစ်ယောက်ကလေးငယ်2000ရှိပါတယ်ခုချိန်ဒီဒုက္ခသည်အစီအမပြု smart ကခု2000ကျော်ထုတ်ပေးခဲ့ပြီဖြစ်ပါတယ်ကျန်တဲ့ကတ်တွေကတော့2022ခုနှစ်အစောပိုင်းမှာထုတ်လုပ်ဖြန့်ဝေပေးမှာဖြစ်ပါတယ်ဒီကတ်ပြားတွေက2023ခုနှစ်ဇွန်လ30ရက်နေ့ထိတက်တန်းရှိပါတယ်
အာဖဂန်ဒုက္ခသည်တွေကိုထောက်ပံ့ရေးနဲ့ကာကွယ်ပေးရေးလုပ်ငန်းစဉ်တစ်ခုလည်းဖြစ်ပါတယ်လို့ပြောခွင့်ရဘလော့ရှ်ကပြောပါတယ်။ဒုက္ခသည်တွေရဲ့အကြောင်းအသေးစိတ်အချက်လက်တွေပိုပြီးစုဆောင်းရရှိမှုဟာဆိုရင်အစိုးရအတွက်ရောအကူအညီပေးရေးအဖွဲ့တွေအတွက်ပါဒုက္ခသည်တွေအတွက်ပိုပြီးတင့်တော်ကောင်းမွန်တဲ့အထောက်အပံ့တွေပေးအပ်နိုင်စေမှာဖြစ်ကြောင်းလည်းသူကပြောပါတယ်။အာဖဂန်နစ္စတန်မှာအခြေအနေတွေတိုးတက်ကောင်းမွန်လာတဲ့အချိန်ရောက်ရင်ထိုင်းနေပြန့်ဖို့ဆုံးဖြတ်တဲ့ဒုက္ခသည်တွေကိုကူညီထောက်ပံ့နိုင်ရည်အတွက်လည်းအထောက်အကူဖြစ်စေမယ်လို့ UNHCR ပြောခွင့်ရကပြောပါတယ်ရှင်။အမေရိကန်ပြည်အောင်စုကိုရောက်ရှိလာကြတဲ့ဒုက္ခသည်တွေအခြေအနေကိုဆက်ပြီးတော့တင်ပြပေးပါမယ်။အမေရိကန်ကိုရောက်လာသူဒုက္ခသည်တော်များများဟာအလုတ်ကံရဖို့ကြွန့်ကျင်တဲ့အရေးအသွေးအားနည်းထက်ကြပါတယ်။ဒီလိုလူတွေအလုတ်ကံရရည်တစ်ဖက်တစ်လမ်းကဂျိုးပန်းတဲ့အနေနဲ့ရှီကာဂိုမြို့မှာဆယ်ကျော်သက်ရွယ်မိန်းကလေးတယောက်ကဒေသခံအကူအညီပေးရေးအဖွဲ့အစည်းတွေနဲ့အတူဒုက္ခသည်တွေကိုဆက်ချုပ်သင်တန်းပေးပြီးတော့ကူညီပေးနေပါတယ်။ဒီအကြောင်း VOA သတင်းတောက်ခူဆွန်ခန်ရဲ့သတင်းဆောင်ပါကိုကိုခင်မောင်စိုးမင်းကပြောပြပေးပါမယ်ရှင်။
So this is another
Daga Letcha Apwa design a myo thami aim ni naw de myo ba. Nen ne ro twon chin ni ba. Chima ga ro ayaw nu ri go be ywi tha de. Nwe u ya di twa po bi tan daw de fashion lo chin ma de. Le bin paw ga le che bi trigan pon ba.
ชิคาโกမြို့ကအမှုပညာကျောင်းစင်အသက်18နှစ်အရွယ်နူရင်းခန်းဟာအင်ဂျင်ဒီဇိုင်းနဲ့အထည်ချုပ်လုပ်ငန်းမှာနှိမ့်ယုတ်ထားသူပါ
In sophomore year I took up fashion merchandising
အထည်ချုပ်ချုပ်လို့ဘဝဒုတိယနှစ်ကစပြီးအဝတ်စား fashion design ပညာကိုသင်ယူခဲ့ပါတယ်ပြီးတော့အမှုပညာကျောင်းမှာ fashion design ဘာသာရပ်ကိုဆက်ပြီးလေ့လာခဲ့တာပါဒီပညာကျောင်း fashion လုပ်ငန်းကိုပို့ပြီးတော့ဆက်ရထက်သန်လာပါတယ်
စိတ်ဆန္ဒပြင်းပြတဲ့အတိုင်း2019ခုနှစ်မှာပဲ All Sorts ဆိုတဲ့အဝတ်အထည်ကုမ္ပဏီတစ်ခုကိုစတင်တည်ထောင်ခဲ့ပြီးချီကာဂိုမြို့ရောက်ဒုက္ခသည်အမျိုးသမီးတွေဝင်ငွေရရေးဒေသခံပရဟိတအဖွဲ့အစည်းတွေနဲ့လက်တွဲကူညီခဲ့တာပါ
All Sorts our mission is
ကျမရဲ့ All Sorts ကုမ္ပဏီရဲ့ရည်ရွယ်ချက်ကတော့ American Endurance ကိုရောက်လာကြတဲ့ဒုက္ခသည်အမျိုးသမီးတွေသူတို့ရဲ့မိသားစုတွေအတွက်ရည်ရှိဝင်ငွေရနိုင်မှုဖြစ်ပါတယ်အဲ့ဒီကြက်တို့ကိုဒီအဝတ်ထည်ဒီဇိုင်းချုပ်လုပ်တဲ့တင်လန်းပေးနေတာပ
ါသူရဲ့ All Sorts ကုမ္ပဏီအနေနဲ့ Chicago မြို့အခြေစိုက်ဒုက္ခသည်များကုညီရေးအဖွဲ့ ICNA နဲ့ပူးပေါင်းပြီးအမျိုးသမီးဒုက္ခသည်တွေအတွက်အပတ်စဉ်တိုင်းဆက်ချုပ်တင်ဒန်းတွေပေးနေပါတယ်အဲ့ဒီဒုက္ခသည်အမျိုးသမီးတွေကလည်းမိသားစုအိမ်သားတွေနေစဉ်အသုံးပြုကြတဲ့မိဖို့ကြောင့်မှအသုံးပြုတဲ့ဟင်းချင်ရင်ဝတ်တဲ့အဝတ်တွေလက်ခုတွေသပွဲကင်းတွေဟင်းပကံတွေတင်တဲ့အဝတ်တွေနဲ့တခြားအဝတ်အထည်တွေကိုလည်းချုပ်တက်အောင်လေးလာသင်ယူကြပါတယ်အဲ့ဒီလိုချုပ်ပြီးနောက်ရက်ွက်ဈေးမှာရောင်းချကာသူတို့ကိုလောက်အားကငွေ All Sorts ကုမ္ပဏီကပေးတယ်လို့ website မှာလည်းတင်ပေးထားပါတယ်အဲ့ဒီလိုရောင်းရတာကိုဆက်လက်လှုပ်ဆောင်ပြီးတော့ရရှိလာတဲ့ငွေကြေးတွေကိုတင်နန်းအစီအစဉ်အတွက်ပြန်လည်ရင်းနှီးမြှုပ်နှံပေးထားပါတယ်။တချို့ဒုက္ခသည်အမျိုးသမီးတွေဟာတင်နန်းအစီအစဉ်ပြီးစီးသွားလို့အထည်အမှားတွေရပြီးအိမ်ကနေတောင်ချုပ်ပေးနေကြပါတယ်။ချီကာဂိုမြို့အခြေစိုက်ဒုက္ခသည်များကူညီရေးအဖွဲ့ ICNA အနေနဲ့လည်းအဲ့ဒီအမျိုးသမီးတွေကိုအဝတ်အထည်ထုတ်လုပ်တဲ့လုပ်ငန်းတွေမှာအချိန်ပြည့်အလုပ်ရအောင်အကူအညီပေးခဲ့တယ်လို့ဒါရိုက်တာအတဲရကတ်စမီကပြောပါတယ်။
I connect them with that organization.
သူကိုအထက်ချုပ်အဖွဲ့အစည်းတွေနဲ့ချိတ်ဆက်ပြီးအင်တာဗျူးတွေလုပ်ပေးခဲ့ပါတယ်။ကံကောင်းစွာပဲကျမတို့တင်နန်းပေးခဲ့သူတွေကတချို့အဲ့ဒီနေရာတွေမှာအလုပ်ရကြပါတယ်။ဒါဟာနှစ်ဦးနှစ်ဖက်အောင်မြင်မှုလို့ထင်ပါတယ်။ကျမတို့တင်နန်းကဒုက္ခတဲ့အမျိုးသမီးတွေအဲ့ဒီလိုမျိုးအောင်မြင်မှုတွေရတော့ဝမ်းသာတာပေါ့ရှင်။
တင်နန်းတက်ထားကြသူတွေကအများစုဟာသူတို့လောက်အတွေ့ဘဝမှာပထမဆုံးအချိန်ဝင်ငွေကူတော့ရရှိခဲ့ကြပါတယ်။ဗဒီဟာအဒီလေးဆိုရင်မိုရိုကိုနိုင်ငံကနေ2018ခုနှစ်ကအမေရိကန်နိုင်ငံကိုရောက်ရှိခဲ့ပြီးမနစ်ကဆက်ချုပ်တင်နန်းတက်ခဲ့ပါတယ်။ခင်မွန်းတဲ့ဆုံးပြီးနောက်ကြံရှိတဲ့ကလေး3ယောက်ကိုသူ့ကိုယ်ပိုင်ဝင်ဝင်နဲ့တောင်ထောက်ပံ့နိုင်နေပါပြီ။သူဟာအခုဆိုရင်ဒေသဆိုင်ရာလူမှုရေးအဖွဲ့အစည်းတစ်ခုမှအလုပ်လုပ်ရင်းနဲ့မိဖို့ကြောင့်အချက်ပြုတ်လုပ်သူတွေအတွက်ယူနီဘောင်းတွေချုပ်ပေးနေရပါတယ်။သူ့ကိုဒီလိုတင်နန်းတက်ထားရတာပျော်သလားလို့မေးတော့သိပ်ပျော်ပါတယ်လို့ဖြေပါတယ
်။Yeah, this is happy.
အခုမြင်ရတဲ့တင်နန်းမှာတင်နန်းသူ6ဦးရှိပြီးသူတို့ထဲကတယောက်ကတော့မြန်မာနိုင်ငံကလာတဲ့ဒေါ်ခင်ခင်သေးဖြစ်ပါတယ်။သူကစက်ချုပ်နီးနာတွေနဲ့ဒီဇိုင်းအသစ်တွေကိုသင်ယူနေပါတယ်။သူ့နိုင်ငံကဒုက္ခသည်အမျိုးသမီးတွေကိုလည်းဒီတင်နန်းနဲ့ပတ်သက်ပြီးထောက်ခံပြောဆိုပါတယ
်။ Yeah, good program. I like it.
ဒီလိုအခြေအနေတွေပေါ်မှာချီကာဂိုမြို့အခြေစိုက်ဒုက္ခသည်များကူညီရေးအဖွဲ့ ICNA ရဲ့ဒါရိုက်တာကဂုဏ်ယူပြောဆိုလေးရှိပါတယ်။
And I think it definitely
tomorrow ain't lo tin nan pe lite de twet tharo ha ko 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 yong chi mu ti saung nai de lo phin ma de tharo ha ko a ko ko nai ne so de sait khon a ri to bwa la ba de tharo ni ne ko a ko ko zin nai ma de
afghanistan nai ngam ma taliban apwe a na pyan le ya shi ke pi de naw american ko yauk shi la ja de dukkha theri atwet a ku nyi pe nai bu le pyin sin ni ba de ICNA director Kasami ka do la me sat chou tin nan dui ma afghan amyo thami dui pa win ta yauk pu sat twel la lei me lo myo lin tha chang pyo ba de khmya
yu yi american tan ye yauk tan thau lwe mu dui ko nei sin 24 na yi pat lon phan yu chi shu nai ma bi lu ru mai swe yauk tan line ga ne nei sin 24 na yi yauk myin tan cha thau lwe mu a phit yu yi american tan ne RFA lo let de a sha tan myama ba da chi sin ne ko အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bing Jodu Channel 101တမမဟုတ် Tycom 622 channel 123 တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ဂျူရူဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါလိမ့်ရှင်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။မင်္ဂလာမနက်ခင်ဗျာတော်ရရှိများရှင် VOA American အတရ2022ခုနှစ်ဇန်နဝါရီလ10ရက်တနင်္လာနေ့မနက်ခင်းစီစဉ်တွေကိုလိုင်းဒိုမီတာ3249တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ဝက်စီစဉ်မှာတော့မြန်မာပြည်ကပေးစာတရင်ကြေတဲ့ကတုတ္တထူးခြားစံပြသတင်းများအပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရပါမယ်ရှင်။အခုရေဆုံးတော့ကဘာမြန်မာမီဒီယာမြင်ကွင်းကိုထုတ်လွှင့်ပေးပါမယ်။ဒီသတင်းပတ်မှာတော့အသွင်ကူးပြောင်းရေးကာလတရားမျှတမှုနဲ့မြန်မာအကြောင်းပြည်သွင်းနိုင်ငံဆွေးနွေးတင်ပြထားပြီးမိုင်းချင်းနိုင်ကူညီတင်ဆက်ထားပါတယ
်အားလုံးမင်္ဂလာပါခင်ဗျာဒီတစ်ပတ်ကဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍကနေအသွင်ကူးပြောင်းရေးကာလတရားမျှတမှုအကြောင်းကိုတင်ပြပေးခြင်းပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါဘယ်ကူပြောင်းရေးကာလတရားမျှတမှု Transitional Justice လို့ဆိုလိုက်ရင်အမျိုးသားပြန်လည်တည်မြောက်ရေး National Reconciliation အတွက်အဟံတားဖြစ်မယ်လို့မြင်တတ်ကြတာဟာမြန်မာနိုင်ငံမှာမှမဟုတ်ပဲကမ္ဘာမှာလည်းရှိကြတာပါပဲတကယ်တော့တရားမျှတမှုဟာအမျိုးသားပြန်လည်တည်မြောက်ရေးအတွက်အခြေခံလိုအပ်ချက်ဖြစ်နေတယ်ဆိုတာကိုမမြင်ကြလို့အခုလိုပြောကြတာလို့ယူဆပါတယ်လို့ဆရာမမတ်တီတာစံချောင်းက2019ခုနှစ်ဖေဖော်ဝါရီလထုတ်ခရီးနာမဲ့ကစင်းမှာဖော်ပြခဲ့တယ်ဂဒီပါကားလိပ်သစ်ဖွင့်နိုင်ဖို့လိုအပ်နေတဲ့တရားမျှတမှုဆိုတဲ့ဆောင်းပါးအစမှာရေးသားထားပါတယ်ဒါဆိုရင်အသွင်ကူးပြောင်းရေးကာလတရားမျှတမှု Transitional Justice ဆိုတာဘာလဲလေ့လာကြည့်ရအောင်ပါအသွင်ကူးပြောင်းရေးကာလတရားမျှတမှုဆိုတာအတိတ်ကပဋိပက္ခတွေအတွင်းမှာအကြမ်းဖက်ရက်စက်မှုတွေစနစ်တကျနဲ့ကြဲကြဲပြန့်ပြန့်လူခွင့်ရချိုးဖောက်မှုတွေကြောင့်ထိခိုက်ခံစားရသူတွေကိုကုစားပေးနိုင်ဖို့နဲ့နိုင်ငံရေးအသွင်ကူးပြောင်းရေးမှာကောင်းမွန်တဲ့ဖြစ်စဉ်တွေဖန်တီးပေးနိုင်ဖို့ချင်းကပ်တဲ့နည်းလမ်းပဲဖြစ်ပါတယ်
။ Transitional Justice ဆိုတဲ့ဝေါ်ဟာရဟာဒုတိယကမ္ဘာစစ်ကြီးပြီးတဲ့ကာလမှာဥရောပမှာပေါ်ပေါက်ခဲ့တဲ့အပြစ်ပြဆိုင်ရာစစ်ခုံရုံးဖြစ်တဲ့ဂျာမနီနိုင်ငံကနူရင်ဘတ်တရားရုံးနဲ့အာရှအရှေ့ပြားဂျပန်နိုင်ငံကတိုကျိုတရားမျှတမှုတရားရုံးတွေကနေထွက်ပေါ်လာခဲ့အသွင်ကူးပြောင်းရေးကာလတရားမျှတမှုဟာ1980ကာလတဝိုင်းမှာပိုးပြီးအချိန်ရတွင်ကျလာတာကိုတွေ့ရပါတယ်1980နဲ့1980ပြည့်ကာလတွေမှာအသွင်ကူးပြောင်းရေးကာလတရားမျှတမှုဟာရာဇဝတ်ကျွလွန်သူတွေကိုတရားမျှတမှုအတွက်ဥပဒေအရအပြစ်ပေးအရေးယူရေးနဲ့လူခွင့်ရေးမြင့်တင်ရေးတို့အတွက်ဦးတည်ဆောင်ရွက်ခဲ့တာကိုတွေ့ကြရမှာပါဒါပေမဲ့1980နောက်ပိုင်းနဲ့1990အစောပိုင်းကာလတွေမှာတော့အသွင်ကူးပြောင်းရေးကာလတရားမျှတမှုရဲ့သဘောတရားဟာကျောင်းလဲလာတာကိုတွေ့ရပါတယ်။နိုင်ငံရေးအသွင်ကူးပြောင်းမှုတည်ငြိမ်ရေးအတွက် Transitional Justice ကိုထည့်သွင်းစဉ်းစားလာတာကိုတွေ့ရမှာဖြစ်ပါတယ်။အမှန်တကယ်တော့ Transitional Justice သဘောတရားဟာကျွလွန်ခဲ့သူတွေအနေနဲ့အမြင်မှန်ရပြီးသူတို့လုပ်ရက်တွေအတွက်ဝန်ခံတောင်းပန်မယ်ဆိုရင်တက်တာခွင့်ကြေအေးခွင့်ရနိုင်တဲ့အခွင့်အလမ်းတွေလည်းရှိပါတယ
်။နောက်ပိုင်းမှာတော့အသွင်ကူးပြောင်းရေးကာလတရားမျှတမှုလုပ်ငန်းစဉ်မှာအမှန်တရားဖော်ထုတ်ရေးကော်မရှင် True Commission တွေပေါ်ပေါက်လာပါတယ်။အမှန်တရားဖော်ထုတ်ရေးကော်မရှင်ဆိုတာကတော့အတိတ်ကာလမှာကျူးလွန်ခဲ့တဲ့အကြမ်းဖက်မှုလူခွင့်ရေးချိုးဖောက်မှုတွေကိုလေ့လာစုံစမ်းပြီးတွေးကြည့်ချက်တွေကိုမှတ်တမ်းတင်ဖို့ကျူးလွန်ခြင်းခံရသူတွေကိုကုစားဖို့နဲ့နောက်တစ်ကြိမ်အဖြစ်ဆိုးတွေမကြုံရလျောင်အကာအကွယ်ပေးနိုင်ဖို့အကြံပြုချက်တွေထုတ်ပြန်ပေးဖို့ရည်ရွယ်ပါတယ်။1983မှာအာဂျင်တီးနာ1990မှာချီလီ1995မှာတောင်အာဖရိကနိုင်ငံတွေမှာအသွင်ကူးပြောင်းရေးကာလတရားမျှတမှုရဲ့သင်္ကေတအဖြစ်အမှန်တရားဖော်ထုတ်ရေးကော်မရှင်တွေပေါ်ပေါက်လာတာဟာထင်ရှားတဲ့ဖြစ်ရပ်တွေဖြစ်ပါတယ်။အသွင်ကူးပြောင်းရေးကာလတရားမျှတမှုရဲ့အဓိကရည်ရွယ်ချက်ကတော့လူခွင့်ရေးချိုးဖောက်ခံရလို့နာကျင်ထိခိုက်ခံစားရသူတွေရဲ့ဂုဏ်သိက္ခာကိုအတိမတ်ပြုပေးဖို့နဲ့ပြန်လည်ကုစားပေးဖို့ကျူးလွန်သူတွေကိုဖော်ထုတ်အေးအေးယူဖို့နဲ့နောက်တစ်ကြိမ်လူခွင့်ရေးချိုးဖောက်မှုတွေမဖြစ်ပွားရလျောင်အကာအကွယ်ပေးဖို့ဖြစ်ပါတယ်။အသွင်ကူးပြောင်းရေးကာလတရားမျှတမှုချင်းကပ်တဲ့ပုံစံတွေကတော့တနိုင်ငံနဲ့တနိုင်ငံမတူညီကြပါဘူး။ရေဘူးအားဖြင့်ကတော့ အဓိကတာဝန်ရှိသူတွေကိုဖော်ထုတ်ပြီးတရားဥပဒေအရအပြစ်ပေးတာအဖြစ်မှန်တွေကိုစုံစမ်းဖော်ထုတ်မှတ်တမ်းတင်တဲ့အမှန်တရားဖော်ထုတ်ရေးဖြစ်စဉ်ထိခိုက်နစ်နာသူတွေကိုပြန်လည်ကူစားတာရော်ကြီးပေးတာဒီအစီအစဉ်မှာတော့တဦးချင်းဒါမှမဟုတ်အစုအဖွဲ့လိုက်ကိုပစ္စည်းငွေကြေးပေးရတာတွေအောင်းမေးပွဲအခမ်းအနားတွေလုပ်ပေးပြီးအပြစ်မှတ်ပြုတာတွေတင်ယုံညွန်းတွေမှာထည့်သွင်းရေးဆွဲပြီးကလေးတ
democracy sinisi kupiao ne atuin kupiao ye tiye sa tinge de lu su nai mare. ၂၀၁၅ရွေးကောက်ပွဲအနိုင်ရပြီးအစိုးရဖြစ်လာတဲ့ NLD လက်ထက်မှာဒေါက်ဆန်းစုကြည်ဦးဆောင်ပြီးအမျိုးသားပြည်လည်ရင်ကြားစီရေးကိုဖော်ဆောင်ခဲ့ပါတယ်။ဒါပေမဲ့အဲ့ဒီအမျိုးသားရင်ကြားစီရေးလမ်းစဉ်မှာအသွင်ကူးပြောင်းရေးကာလတရားမျှတရေးဆောင်ရွက်ချက်ကိုတော့မတွေ့ရပါဘူး။ဒါကြောင့်လည်းမြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးလုပ်ငန်းစဉ်ဟာမပြည့်စုံဘူးလို့ဝေဖန်ခဲ့တာတွေရှိခ
အကျဉ်းချစာရေးဆရာများကော်မတီဥက္ကဋ္ဌလည်းဖြစ်တဲ့စာရေးဆရာမမတ်တီတာဆန်းချောင်းကအခုလိုပြောပါတယ
်ခေတ္တခေတ်နဲ့တခေတ်စနစ်တစ်ခုနဲ့တစ်ခုအဲ့ဒီလိုကူးပြောင်းတဲ့အခါလေးမှာဂျာကာလာတရားမျှတမှုဆိုတာလူကိုလိုအပ်ပါတယ်။ဘာလို့လဲဆိုတော့ဘဲခိဘဲစနစ်မှာမဆိုတရားမျှတမှုကင်းမဲ့တဲ့အခိုက်အတန့်တွေအဖြစ်ပြက်ပြီးအများကြီးရှိခဲ့ကြပါတယ်။အဲ့ဒီလိုရှိခဲ့တဲ့အရာတွေကိုတရားမျှတမှုပြန်လည်ဆောင်ရှင်းပေးနိုင်ဖို့မရှိဘူးဆိုရင်တော့နောက်လာနောက်သားမျိုးဆက်တွေဖို့အဲ့ဒီဖြစ်ခဲ့တဲ့အရာတွေဒေကအတိုင်းနောက်ထပ်အမှားတွေကိုကျူးလွန်ဖို့အခွင့်အရေးကျူးလွန်ရင်လည်းဘာမှမဖြစ်ဘူးဆိုတဲ့အသည့်တွေမျိုးဖွာသွားနိုင်ပါတယ်။အဲ့ဒီတော့ကြောင့်မလို့ဂျာကာလာတရားမျှတမှုဆိုတာအမတန်မှအရေးကြီးတဲ့အစိပိုင်းတစ်ခုဖြစ်ပါတယ်
။မြန်မာနိုင်ငံမှာ1962 1988 2021တွေမှာစစ်တပ်ကအာဏာသိမ်းခဲ့ပါတယ်။စစ်အုပ်ချုပ်ရေးနဲ့ဆက်အာဏာရှင်တွေအောက်မှာတိုင်းရင်းသားပြည်သူတွေဟာနှစ်ပေါင်းများစွာလူအခွင့်အရေးချိုးဖောက်မှုတွေအကြီးအကျယ်ခံစားခဲ့ကြရပါတယ်။သူတို့လည်းအောက်မှာနိုင်ငံရေးသမားတွေဟာဖမ်းဆီးနှိပ်စက်တပ်ဖြတ်ထောင်သွင်းအကျဉ်းချတာတွေခံခဲ့ကြရပါတယ်မိသားစုတွေဘဝပြက်ခဲ့ကြရပါတယ်နိုင်ငံကလည်းဖွံ့ဖြိုးမှုနောက်ကျပညာရေးကျန်းမာရေးအခြေအနေတွေဟာလည်းနှိမ့်ကျခဲ့ရပါတယ်ဒါ့ပြင်နိုင်ငံနဲ့လူမျိုးကိုဒုက္ခပင်လဲဝေစေခဲ့တဲ့စစ်ဘုရုပ်ကြီးတွေဟာသူတို့ရဲ့လုံရက်တွေအတွက်တစ်ချိန်တစ်ခါမျှဝန်ခံခဲ့တာတောင်းပန်ခဲ့တာမျိုးမရှိခဲ့သလိုသူတို့ကျူးလွန်ခဲ့တဲ့အပြစ်တွေအတွက်လည်းအပြစ်ပေးအရေးယူခံရတာမျိုးတွေမရှိခဲ့ကြပါဘူး။ဒါကြောင့်ဒီဒီကြိမ်အတွင်ကူးပြောင်းရေးမှာတော့အတွင်ကူးပြောင်းရေးကာလတရားမျှတမှု Transitional Justice အမှန်တကယ်လိုအပ်လို့နေပါပြီ။ဒါမှသာတည်ငြိမ်တဲ့ငြိမ်းချမ်းတဲ့ရေရှည်ခံတဲ့အတွင်ကူးပြောင်းရေးဖြစ်နိုင်ပါလိမ့်မယ်ခင်ဗျာ
။ပြည်တွင်းနိုင်ငံကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုနားဆင်ခဲ့ရတာဖြစ်ပါတယ်။အခုကတော့သောရရှင်တို့ရဲ့ပေးစာတွေကိုပြန်ကြားပေးနေတဲ့မအေးသနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာကိုနားဆင်ကြပါရှင
်။ပေးနေကင်းရှင်ပြီးတော့မင်္ဂလာရှိနေဖြစ်ပါစေတော်ရရှင်နေရှင်ဗီဒီယိုကိုရေးလာတဲ့တော်ရရှင်နေရဲ့ပေးစာတွေအီးမေးလ်တွေဗီဒီယို Facebook စာမျက်နှာပေါ်မှာလာပြီးရေးကြတဲ့တော်ရရှင်နေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးကြပါလိမ့်ရှင်အခုရေအောင်ဆုံး Facebook စာမျက်နှာ comment နေရာမှာမှတ်ချက်တွေရေးပြီးတော့ဆူတောင်းပေးလာတဲ့တော်ရရှင်ရဲ့မှတ်ချက်လေးကိုပြောပြပေးကြပါလိမ့်မိုးကြော်ဆိုတဲ့တော်ရရှင်မှာပြည်သူတွေအတွက်အရန်ဝမ်းနည်းနေမိပါတယ်ကျမ်းမာကြပါစေနှစ်သက်မှာအားလုံးကျမ်းမာလို့လူရာဆန္ဒများပြေဝါကြပါစေဆုပြောမိုးကြော်ဆွေးတော်ရှင်ဆုတောင်းပေးလာပါသည်အားလုံးရေရဆုနဲ့ပြေပါရစေရှင်ခီးသွားလို့လည်းဆွေးတော်ရှင်ကတော့မင်္ဂလာပါဗျို့ရေတဲ့နှစ်သက်မှာဗျို့ရေဝိုင်းတော်သူဝိုင်းတော်သားရဲ့အားလုံးနေကောင်းကျမ်းမာခြင်းရှိကြပါစေလို့ဆုမွန်ကောင်းတောင်းပေးလိုက်ပါရဗျာကျွန်တော်က VOA BBC RFA ပေးတဲ့တူပါအင်တာနက်လိုင်းမကောင်းတဲ့နေရာမှာရေဒီယိုတက်ကသတင်းလေးနားထောင်လိုက်ရတော့အားစိတ်တစ်ခွက်တောက်ရတယ်လို့ခံစားမိပါတယ်တဲ့ကျွန်တော်ကဟိုးရင်လူဟောင်းတွေရှိတဲ့အချိန်တွေကစပြီးတော့ရေဒီယိုထုတ်လွှင့်ချက်တွေကိုနားထောင်ခဲ့တာပါဒီနေ့ဒီချိန်မှာရေဒီယိုကိုနားမထောင်ရရင်ပြစ်မှုတစ်ခုကျူးလွန်ထားတယ်လို့ခံစားရပါတယ်တဲ့ ခီးသွားလူလင်ဆိုတဲ့တော်ရရှင်ရေးလာတာဖြစ်ပါလေ။ဒီမှာမေးခွန်းမေးလာတဲ့တော်ရရှင်တယောက်ရဲ့စာလေးကိုလည်းဖော်ပြပေးကြပါလေ။မိုးအင်ဂျယ်ဆိုတဲ့တော်ရရှင်မှာ VOA ခင်ဗျာကျွန်တော် VOA ကိုအာနာမသိငင်ကနားထောင်ဖို့စိတ်တောင်မကူးခဲ့ဘူးပါဘူး။အာနာသိပြီးနောက်ပိုင်းတော့မှ VOA ကိုအငမ်းမရနားထောင်နေတဲ့ဂျန်စီတယောက်ပါ။အခုလိုနားထောင်နေရင်ကကျွန်တော်သိချင်နေမိတာက VOA ရဲ့ဖြစ်တယ်မှုသမိုင်းကိုပါ။ဒါကြောင့်မလို့အပန်းမကြည့်ရင် VOA ရဲ့တမိုင်းချောင်းလေးကိုပြန်ပြောင်းပြောပြပေးပါရစေ။ကျွန်တော် VOA ရဲ့ big fan တယောက်ပါလို့ရေးလာပါတယ်။ဟုတ်ကဲ့ပါ။ကျွန်မဒီတော်ရစီ Messenger ကရေးလာတာမလို့ Messenger သူ့ရဲ့စာထဲမှာလည်းကျွန်မပြန်ပြီးတော့ link လေးကိုလည်းထည့်ပေးလိုက်ပါတယ်။ကျွန်တော် VOA American တန်ရဲ့ဒီစာပြောဖြစ်တဲ့တမိုင်းလေးကိုလည်းထည့်ပေးလိုက်ပါရနော်။တခြားသိချင်နေတဲ့တော်ရစီတွေအတွက်လည်းခက်တူတူအကျဉ်းချက်ပြီးတော့ဒီလေလိုင်းပေါ်ကနေပြန်ကြားပေးကြပါလိမ့်မယ်။ကျမတို့ VOA American သတင်းဌာနကသတင်းလွတ်လပ်ခွင့်မရှိတဲ့သတင်းလွတ်လပ်ခွင့်ကိုကန့်သတ်ချုပ်ချယ်ခံရတဲ့ကမ္ဘာနေရာဒေတာများကပြည်သူတွေစီကိုဘာသာစကားပေါင်း45မျိုးကျော်နဲ့မီဒီယာလိုင်းပေါင်းစုံကနေအတန်လွှင့်ပေးနေတာဖြစ်ပါတယ်။ VOA ကို1942ခုနှစ်မှာစတင်ထူထောင်ခဲ့တာပါ။နောက်ပြီးတော့ Voice of America VOA American သံဆိုတာ American ပြည်သူတွေရဲ့အခွန်အရေးနဲ့ထောက်ပံ့တူထောင်တာတွေ US Agency for Global Mediaကမ္ဘာလုံးဆိုင်ရာ American Media Agency အဖွဲ့ကြီးရဲ့အစိပ်ပိုင်းလည်းဖြစ်ပါတယ်ရှင်။အသေးစိတ်သိချင်တဲ့ဆိုတော့ bambis.voanews.com ကျွန်တော် VOA မြန်မာဝိုင်း website မြင်တာပေါ်မှာဖတ်ရှုလို့ရနိုင်ပါတယ်နော်။နောက်ထပ်သောရရှင်တယောက်ကတော့စာတူတူလေးရေးပြီးမေးလာတာပါ။ VOA မြန်မာညဂျန်9နိုင်ကနေ10နိုင်အထိသတင်းကြေညာရဲ့နေရာမှာလက်ကလေးတွေနဲ့ညွှန်ပြနေတာပါပါလေတဲ့။ဟုတ်ကဲ့ပါ။ဒီတော့ရှင်ကျမတို့ရဲ့ရေဒီယိုထုတ်လွှင့်ချက်ကိုရုံမြင့်တန်ကြားနဲ့လည်းပြသတဲ့အစီအစဉ်ညပိုင်း9နာရီကနေ10နာရီရေဒီယိုအစီအစဉ်ကိုကြည့်ပြီးတော့မေးတာဖြစ်ပါလေ။ဒါဟုတ်ကဲ့ဒီမှာပထမဦးဆုံးဖြေကြားချင်တာကမနေ့ပိုင်းအစီအစဉ်နောက်ပြီးည9နာရီကနေ10နာရီအစီအစဉ်တွေကရေဒီယိုအစီအစဉ်တွေဖြစ်ပါရဲ့နော်။ကျမတို့ကတော့ Radio on Television ရေဒီယိုအစီအစဉ်ကိုရုံမြင့်တန်ကြားပေါ်မှာပူရဲပြသခြင်းလို့ခေါ်ပါရည်။ရေဒီယိုအစီအစဉ်ဖြစ်တဲ့အတွက်ရုပ်မြင်သံကြားနဲ့လည်းရိုက်ကူးမှုကတော့ကွာပါရည်။ရေဒီယိုအတန်လွင့်ခန်းထဲမှာကင်မရာတွေထားထားပြီးတော့ရေဒီယိုအတန်လွင့်ပုံတွေကိုကြည့်နေကြရတာဖြစ်ပါလေ။ဒါကြောင့်မလို့ကျမတို့ရေဒီယိုမှာအစီအစဉ်တင်ဆက်သူနောက်ပြီးတော့သတင်းဖတ်ကြားသူပြီးတော့တနေ့တာအတွက်သတင်းဆောင်မတွေကြိုတင်ပြီးတော့အတန်တွင်ထားတဲ့အပတ်စဉ်ကဏ္ဍတွေရှိပါရည်။ဒီတော့ရေဒီယိုထုတ်လွှင့်မှုသဘောအဖြစ်ကျမတို့ကကိုဖတ်တဲ့အလှည့်ပြီးသွားရင်ဘယ်သူစီသွားရမလဲဆိုတာအစီအစဉ်စာရွက်ထဲရအတိုင်းရှိထားပြီးသားဖြစ်ပေမဲ့လည်းတောင်တဲ့အမားကင်အောင်လို့လက်ကလေးတွေနဲ့ပြသရပါတယ်။ကိုယ်စီရပြီးသွားရင်သူ့စီကိုသွားမလားဒါမှမဟုတ်လေဒီကြိုသွင်းထားတဲ့တခုကိုလွှဲမလားဆိုတာမျိုးပါ။ဥမာဆိုရင်အစီအစဉ်တင်ဆက်သူကသတင်းတွေပြောပြပေးပါဆိုရင်သတင်းဖတ်တဲ့သူစီကိုလက်ညွှန်ပြပါတယ်။အဲ့ခါမှာသတင်းဖတ်တဲ့သူကသတင်းတွေဖတ်ကြားရတာဖြစ်ပါတယ်။ဒါမှမဟုတ်အတန်သွင်းထားပြီးသားသတင်းဆောင်မကိုထုတ်လွှင့်မယ်ဆိုရင်အပြင်ကအင်ဂျင်နီယာကဖွင့်ပေးရတာမလို့သူ့စီကိုလည်းညွှန်ပြရပါတယ်။အဲ့ဒီသဘောပါ။ဒါမျိုးကအခုမှမဟုတ်ပါဘူးရှင်။ကျမတို့ရေဒီယိုလွှင့်တဲ့တခြားလုံးအဲ့လိုမျိုးအချက်ပြရရတဲ့စနစ်ရှိပါလေ။အခုတော့မှဒီရေဒီယိုထုတ်လွှင့်နေတာကိုတော်ရရှင်တွေလည်းရုံမြင့်တန်ကြားကနေပြသပေးနေတာမလို့တော်ရရှင်တွေမြင်ကြားရတာဖြစ်ပါလေ။အခုတော်ရရှင်ရဲ့မိကွန်းကလည်းသူတယောက်ထဲမှမဟုတ်ပါဘူး။သူများတွေလည်းတော်တော်လေးမင်းနေကြတာမလို့တခါရေပဲပြည့်ပြည့်စုံစုံပြန်ပြီးတော့ဖြေကြားပေးလိုက်ပါရနော်။ VOA အစီအစဉ်တွေကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။ကိုဆက်ပြောတော့တဲ့တော်ရရှင်တယောက်ရဲ့စာကိုလည်းပြန်ချပေးကြပါလေ။သူကကျမတို့ကိုထုတ်လွှင့်ပေးတဲ့အပတ်စဉ်ကဏ္ဍနာမည်တစ်ခုနဲ့ပတ်သက်ပြီးတော့သူသိချင်တာကိုမေးလာတာဖြစ်ပါလေ
။လွန်ခဲ့တဲ့တစ်လကျော်နှစ်လလောက်က VOA website ကနေပြီး email နဲ့မေးခဲ့ဘူးပါလေ။မမရရဥတင်မောင်တန်းရဲ့အတန်ကို VOA ကနေပြန်ချလာရလို့နှုတ်ခွန်းဆက်စကားဆူလိုက်ပါသေးတယ်။ကျွန်တော်မေးခဲ့တာကိုလေလိုင်းပေါ်ကနေပြန်ဖြေခဲ့သလားဆိုတာမသိလိုက်ပါဘူး။email နဲ့ reply လုပ်ပေးဖို့ကိုလည်းမေတ္တာရခံခဲ့တာပါ။မေးရတဲ့အကြောင်းရင်းကတော့ကြာသာပတင်းနေ့ညပိုင်းမှာထုတ်လွှင့်နေတဲ့တိုင်းရင်းသတင်းအစီအစဉ်ပါပဲ။ VOA ကလွှင့်နေတာကြာပြီဖြစ်ပေမဲ့နားထဲမှာအခုထိမသေးခွဲတာကတော့အဲ့ဒီအစီအစဉ်ကိုပူးပေါင်းတင်ဆက်နေတဲ့အဖွဲ့အစည်းနာမည်ပါ။ VNN Windor သားလို့လို့ VNN Windor သားလို့လို့ကြားနေရတာပါ။တခါတရံ Viber လို့လို့ Fiber လို့လို့လည်းကြားရကြပါလေ။ကိုစည်းတဲ့မြင်အထီးလားအမလားမသိဘူးဖြစ်နေလို့ရင်ခံနေတာကြပါပြီ။ဘိုးလိုနာမည်လားတိုင်းရင်းသားနာမည်လားဘာလားပေါ့ဗျာ။တိတိကျကျသိချင်လို့စာရေးပြီးအကြောင်းပြန်ပေးပါ။
လေလိုင်းကနေဆိုရင်ထပ်ပြီးအချားမနိုင်မှာဆိုလိုပါပင်နိုင်ဆောင်မရှင်ဖြစ်တဲ့ဦးစီသူအောင်မြင့်ရဲ့အတန်ကိုမကြားရတာတော့အတော်လေးစိတ်မသက်သာရပါဘူးသူရဲ့တုံးသက်ချက်တွေကလက်တွေ့ကြပြီးကိုယ်သဘောထားတွေနဲ့ကိုယ်ရဲ့ရာခိုင်နှုံလောက်တိုက်ဆိုင်မှုရှိနေလိုပါဦးတင်မောင်တန်းလည်းဘေးမတည်ရမခပဲပြန်ရောက်လာတဲ့အတွက်ဝမ်းသာမိပါကြောင်းစကားပါပေးစီလိုပါတယ်ဗျာဟုတ်ကဲ့ပါ
ဒီတော့ရှင်မိထားတာVNN1လို့သားလို့VNI ဝိုင်းတော်သားလို့လို့ဆိုလို့အမှန်တကယ်တော့BNI ဖြစ်ပါတယ်။BNI အရှိကတော့Burma News International ဖြစ်ပါတယ်။နောက်ပြီးတော့တခါတလေFever လို့လို့Beaver လို့လို့ကြားရပြန်ပါတယ်။ဟုတ်ကဲ့အဲ့ဒီတိုင်းဒင်းလွန်တင်ဆက်ပေးနေတာFEVR Free Ethnic Voice Radio လို့လည်းတော့တိုင်းသာအတန်ရေဒီယိုကဖြစ်ပါလိမ့်ရှင်။ဒါကြောင့်မို့Fever ဆိုပြီးတော့ပြောနေကြတာပါ။ ဒီဇင်နာလေးတရားလို့ခြင်းနဲ့မြင်ထင်ပါရဲ့နော်ဒီတော်ရရှင်ပြောသလိုမျိုးတိတိကျကျတည်ခြင်းလို့စာရေးပြီးအကြောင်းပြန်ပါတယ်လေလိုင်းအောင်ဆိုရင်ထပ်ပြီးတော့အကြောင်းမှားနေမှာဆိုလို့ပါတယ်ဟုတ်ကဲ့စာရေးပြီးတော့လည်းအကြောင်းပြန်လိုက်ပါတယ်တော်ရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်အခုချိန်ကနှစ်သက်အစာဝင်ပဲရှိနေတာမလို့ဒီတစ်နှစ်လုံးအရင်နှစ်ကထက်ပိုကောင်း
ရိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာဒီလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်လာရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာရိတ်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တောရစနေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။တော်ရစနေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရရချင်ပါတယ်เนาะမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရစနေရဲ့ဝေဖန်ချက်ပေးစာတွေရင်ဖွင့်စာတွေနဲ့တည်သချင်းတောင်းလွှာတွေကိုတင်းငွေရီနေညပိုင်းနဲ့တင်းနယ်လာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်ချိန်နဲ့တပြိုင်တည်းထဲတိုက်ရိုက်နားဆင်နိုင်ပါတယ်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးတော့နားထောင်နိုင်တယ်လို့ VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App မှာသွားပြီးတော့နားထောင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ App နာမည်က VOA Bamis ဖြစ်ပါတယ်။ Internet စာမျက်နှာလိပ်စာကတော့ bamis.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်ရဲ့အားလုံးရှင်လန်းချမ်းမြေကြပါစေရှင
်။မြန်မာပြည်ကပေးစာသတင်းဖတ်ဆင်ခဏကိုနားဆင်ကြရတာဖြစ်ပါလေရှင်အခုတော့မညိုညိုလွင်ရဲ့သတင်းတွေတဲ့ကတုတ္တအဖတ်ဆင်ခဏကိုတင်ပြပေးပါမယ်ဒီသတင်းပတ်မှာတော့ ICJ နိုင်ငံတကာတရားရုံးနဲ့ ICC နိုင်ငံတကာရာဇဝတ်မှုခုံရုံးတို့ဘယ်လိုမတူကွဲပြားမှုတွေရှိသလဲဆိုတာကိုပြောပြပေးထားပါတယ်ရှင်
ကမ္ဘာပေါ်မှာပြည်ရင်းပဋိပက္ခတွေပဲဖြစ်ဖြစ်နိုင်ငံအချင်းချင်းတွေကြားပဋိပက္ခတွေပဲဖြစ်ဖြစ်အဆုံးသတ်နိုင်ပုံနဲ့တရားဥပဒေအရမှန်ကန်တဲ့ဆုံးဖြတ်မှုတွေရှိရဖို့အတွက်နိုင်ငံတကာတရားရုံးတွေကိုအသုံးချလာကြပါတယ်။နိုင်ငံတကာတရားရုံးတွေအကြောင်းပြောတဲ့အခါ ICJ လို့အတိုကောက်ပြောဆိုကြတဲ့ International Court of Justice နိုင်ငံတကာတရားရုံးဆိုတာနဲ့ ICC International Criminal Court နိုင်ငံတကာရာဇဝတ်မှုခုံရုံးဆိုတာကိုသတင်းတွေထဲမှာတွေ့ချရမှာပါ။အဲ့ဒီ ICJ နဲ့ ICC နှစ်ခုစလုံးကတော့နိုင်ငံတကာတရားရေးဆိုင်ရာဆောင်ရွက်ချက်တွေကိုလှုပ်ဆောင်ကြတာပါ။ဒါပေမဲ့ကွဲပြားခြားနားမှုတွေတော့ရှိပါသေးတယ်။ Dajang, ICJ, ICC, Belu Guatale, Surago Jime, Suin, ICJ, Nanganaga, Diayo, Suraga, Kula Tamakaya, Diayo Saya, a poesi, the Kupipi, ICC, Nanganaga, Yaswimu, Koyongaro, Nanganaga, Soyarine, Patate, a poesi, the Kupipare. ICC ha lo at la re a ka a so ya de kuku ka a ku ni chang lo we phit phit ku la ta me ka lung chun ye kaung si ka song san sit se bo pyo so tin pya la lo we phit phit a mu re ko sit se ya de lut lat de a phwe si de kuku phit par ICJ ko ku la ta me ka ye brin yin a ya 1945 khu hne zon lai la ma sat tin phwe si ye bi 1946 khu hne ap la ma long ngan re ko sat tin a kaung the pho lo saung ma de ICC ka ro 1998 khu hne ma naingan maung 160 ka Rome Statute, Yoma Sajogu, the board to get up the ICC go Titan Kerava. ICJ Yonjo Yo, ICC Yonjo Yo, Nakusalunga, Netherlands and the Haviuma Shibari. ICJ Nanganaka Dayo Nene, Nanganaja, Nene Saya and Yempuamune, Pudibeka Timu, J Pine and Yempuamu, Gondway Saya and Yempuamurine, the power of Yemir Saya and Yempuamuri, Bo Gaindre Pishinabi, ICC Nanganaka Yasuwe Koyongaro, Lumurong Tatamuri, Luda Titimu, Bo Julone Yasuwe Muri, Say Yasuwe Muri, A Chungcha Anashi and Nangan Ku, Bo Julone Yasuwe Muri, Sare Yasuwe Saya, Julo Muri, Go, Sisley Gain. ICC ကိုတရားစီရင်ရတာဖြစ်ပါတယ်။ICC အနေနဲ့ကခုလသမဂအဖွဲ့ဝင်နိုင်ငံတွေအပေါ်မှာပဲတရားရေးဆိုင်ရာဈာနာစစ်ဆေးမှုတွေပြုလုပ်ပြီး ICC ကတော့ICC ရဲ့တရားစီရင်မှုဆိုင်ရာသတ်မှတ်ထားတဲ့အချက်လက်တွေနဲ့ကိုင်ညီပြီးဆိုရင်ဘယ်နိုင်ငံကမဆိုစုံစမ်းစစ်ဆေးတရားစီရင်မှုတွေပြုလုပ်နိုင်ပါတယ်။တရားရေးဆိုင်ရာပြဋ္ဌာန်းချက်တွေကိုတော့ ICJ က ICJ ဥပဒေပြဋ္ဌာန်းချက်အတိုင်းလိုက်န
ကျင်းပရတဲ့အမှုတွေကိုစုံစမ်းစစ်ဆေးဖို့အတွက်ICC မှာတရားသူကြီး55ဦးရှိပြီးICC မှာတော့တရားရေးဆိုင်ရာရှင်တွေ၁၈ဦးရှိပါတယ်။ICC ရဲ့တရားသူကြီးတွေကိုကုလသမဂ္ဂထရီနီလာခန်နဲ့လုံခြုံရေးကောင်စီတို့ကရွေးချယ်ပေးပြီး ICC ကတော့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအားလုံးနဲ့သက်ဆိုင်ပါတယ်။ICC မှာတော့လောလောဆယ်အဖွဲ့ဝင်နိုင်ငံပေါင်း၁၂၃နိုင်ငံရှိပါတယ်။အာဆီယံနိုင်ငံတွေထဲမှာကမ္ဘောဒီးယားနဲ့ဖိလစ်ပိုင်နိုင်ငံဟာ ICC ရဲ့အဖွဲ့ဝင်နိုင်ငံတွေဖြစ်ခဲ့ပေမဲ့၂၀၁၉ခုနှစ်မှာဖိလစ်ပိုင်နိုင်ငံကအဖွဲ့ဝင်နိုင်ငံအဖြစ်ကနှုတ်ခွက်ခဲ့ပါတယ်။မြန်မာနိုင်ငံကတော့ ICC
ံတကာမှာဥပဒေမဲ့အနိုင်ကျင့်ရက်စက်မှုတွေမရှိဘဲလူသားတိုင်းဟာတရားဥပဒေစိုးမိုးမှုအောက်မှာငြိမ်ငြိမ်ချမ်းချမ်းလူအခွင့်အရေးပြည့်ပြည့်ဝဝနဲ့နေထိုင်သွားနိုင်ကြဖို့လည်းဖြစ်ပါရဲ့ရှင
်။မညညလူရဲ့သတင်းတွေတဲ့ကသုတအစီအစဉ်ဖြစ်ပါရဲ့ရှင်။အခုတော့ထူးခြားစံပြသတင်းများအပတ်စဉ်ကဏ္ဍကိုတင်ပြပေးမှာဖြစ်ပါတယ်။ကိုငြိမ်းချမ်းနဲ့မခင်ဖြူထွေးတို့တင်ဆက်ထားပါရဲ့ရှင်။
ပြည်ထောင်နိုင်ငံကအသက်84နှစ်အရွယ်မျိုးသားတို့ဟာအတ္တလန္တိတမုတ်တရားကိုကနူးလေတစီနဲ့ဖျက်ဆီးမှုကြိုးစားနေပါတယ်။ဂျွန်ဂျက်ဆာဗာဟာပေါ်တူဂီနိုင်ငံဆီစကတ်မျိုးသားနဲ့သူခီးစဉ်ကိုဇန်နဝါရီလ1ရက်နေ့မှာစတင်လိုက်တာဖြစ်ပြီးကာရီဘီယံကျွန်းစုရေစီကိုရက်90ကျော်မှရောက်ဖို့လည်းရည်မှန်းထားပါတယ်။ဆာဗာဟာအဲ့ဒီလိုရောက်ဖို့အတွက်ဒီနေ့ကို7နာရီကနေ10နာရီအထိလှော်ခတ်မှာဖြစ်ပါတယ်။သူဟာ2019ခုနှစ်တုန်းကလည်းဆယ်ပြည့်လောက်ကျဲတဲ့စီပိုင်းနဲ့အတ္တလန္တိတမုတ်တရားထဲမှာအောင်မြင်မြင်မျောခဲ့ပူတဲ့သူဖြစ်ပါတယ်။စစ်မှုထမ်းဟောင်းတယောက်လည်းဖြစ်တဲ့ဆာဗာဟာ The Adrosius လို့နာမည်ပေးထားတဲ့အရှည်26ပေကျော်အလေးချိန်တန်းလောက်လေးတဲ့လေမော်ယောင်တောက်တောက်ကနူးလေးနဲ့သမုတ်တရားကိုကူးဖြတ်မှာပါ။အစားအသောက်ပေါင်း660ကျော်တည်ဆောင်သွားပြီးတော့သူ့မွေးနေ့ဖြစ်တဲ့ဇန်နဝါရီလ14ရက်နေ့မှာတောက်ဖို့အတွက်ရှမ်ပိန်ဒဗလင်းကိုလည်းယူဆောင်သွားပါတယ်ရှင်။
ဂျမနီနိုင်ငံကအသင်းအဖွဲ့စီလုံးရေးအတွက်လေ့ကျင့်သင်ကြားပေးသူတယောက်ဟာကိုဗစ် -19 ကာကွယ်ဆေးထိုးကြဖို့လှုံ့ဆော်တဲ့အနေနဲ့တိုးရီကိုသုံးပြီးတော့မြေကြီးပေါ်မှာဆေးထိုးအပ်ပုံစံပုံဖော်ခဲ့ပါတယ်။ Hesper Azor ဟာတိုးအကောင်ပေါင်း900နဲ့ဆေးတချို့ကိုသုံးပြီးတော့ပေ330လောက်ရှိတဲ့ဆေးထိုးအပ်ကြီးကိုပုံဖော်ခဲ့တာပါ။တိုးရီဆေးတွေနေရာတကျရက်ဖို့အတွက်လည်းပမုတ်အစတွေကိုမြေပေါ်မှာချထားခဲ့ပါတယ်။တိုးရီဟာလူတွေရဲ့သဘောထားပျော့ပြောင်းလာအောင်အားပေးပြီးတော့ကိုဗစ်ကာကွယ်ဆေးထိုးကြဖို့တိုက်တွန်းတဲ့ သူရဲ့သတင်းစကားကိုလူတွေရမယ်လို့မျှော်လင့်တဲ့အကြောင်းသူတွေကိုသုံးပြီးကုမ္ပဏီအသင်းအဖွဲ့တွေကိုလေ့ကျင့်ပေးသူအစောကပြောပါရယ်။တိပ္ပံနီကြအကျိုးအကြောင်းစီလျော်တဲ့တိုက်တွန်းချက်တွေအစားအခုလိုစိတ်ခံစားချက်ကိုဦးစားပေးတဲ့တိုက်တွန်းမှုတွေဟာလူတွေရဲ့အသိစိတ်စီကိုရောက်နိုင်မယ်လို့မျှော်လင့်ကြောင်းအစောကပြောပါရယ်။ဂျာမနီနိုင်ငံမှာဆေးနှလုံးထိုးထားသူ80ရာခိုင်နှုန်းကျော်နဲ့ဆေးသုံးလု ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီ
ုံးနီးယားပြည်နယ်ကတစ်တစ်ကူးမှမွေးတဲ့အမွာကလေး၂ယောက်ကတော့၁၅မိနစ်ပဲခြားပြီးမွေးပေမဲ့မွေးတဲ့နှစ်တွေကွာခြားသွားပါတယ်။အိုင်လင်းနဲ့အယ်ဖရက်ဒိုထရူဂျီလိုလိုနာမည်ပေးထားတဲ့ဒီအမွာမောင်နှမ၂ယောက်ဟာတစ်ယောက်ကနှစ်မကူးခင်၁၇နာရီ၄၅မိနစ်မှာမွေးပြီးနောက်တစ်ယောက်က၂၀၂၂နှစ်တက်ကိုကူးပြီးတော့မှမွေးတဲ့အတွက်မွေးတဲ့နှစ်မတူပဲဖြစ်သွားတာပါ။အသက်28နှစ်အရွယ်မိခင်ဖြစ်သူမာဒရီဂယ်ကမွေးဖွားခဲ့တာဖြစ်ပြီးသက်မှန်မွေးရက်ထက်နှစ်ပတ်စောပြီးမွေးခဲ့တာလည်းဖြစ်ပါတယ်။အလေးချိန်6ပေါင်တအောင်စရှိတဲ့အကိုဖြစ်သူအယ်ဖက်ဒိုကအရင်မွေးလာခဲ့တာဖြစ်ပြီးတော့အလေးချိန်5ပေါင်14အောင်စရှိတဲ့မြမဖြစ်သူအိုင်လင်းကနောက်မှမွေးတာပါ။ရောဘတ်စ်နဲ့မာဒရီဂယ်စနီးမောင်နဲ့အတွက်ဒီအမွာလေးတွေဟာ4ယောက်နဲ့5ယောက်မြောက်ကလေးတွေဖြစ်ပါတယ်။သူတို့နှစ်ဦးရဲ့မွေးနေ့တွေကိုတည့်ရက်ထဲမှာပဲအတူတူကျင်းပမှာဖြစ်ပြီးအသက်ကြီးလာရင်တော့မွေးနေ့ဘာလို့ကွာသွားတာလဲဆိုတာရှင်းပြမယ်အကြောင်းအမေဖြစ်သူကပြောပါရယ်။ Nativity စီးဌာနရဲ့အချက်လက်တွေအရ American ပြည်အောင်စုမှာတစ်နှစ်ကိုအမွာ 3,200 လောက်မွေးဖွားကြပြီးအမွာနှစ်ယောက်မွေးနေ့မတူတာမျိုးကတော့ရှားပါတယ်လို့ပြောပါရယ်။အခုလိုမွေးနေ့မတူတာမျိုးကတော့အချိန်နှစ်တန်းမှမှတစ်ချိန်ဖြစ်နိုင်တဲ့အထိရှားပါတာမျိုးဖြစ်တယ်လို့မွေးဖွားပြီးတဲ့စီယုံကခန့်မှန်းထားပါရယ်ရှင်။
ကိုငင်းချမ်းစီစဉ်တင်ဆက်တဲ့ထူးခြားဆန်းပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ VOE ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပြုလိုတဲ့ဆိုရင်တော့ကျမတို့ရဲ့ email လိပ်စာဖြစ်တဲ့ bami@voenews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်။သောရရှင်တို့ရဲ့ဝေဖန်အကြံပြုချက်တွေကိုဖိတ်ခေါ်ပါတယ်ရှင်။အခုကတော့သတင်းချင်းချုပ်ကိုဒေါက်ခင်မြတ်သက်ပြောပြပေးပါမယ်။
ယူကရိန်းနဲ့ဆက်မှာရုရှားကတန်ရန်အလုံးရင်းနဲ့ချထားတာနဲ့ပတ်သက်ပြီးစိုးရိမ်နေကြတဲ့အနောက်နိုင်ငံတွေဘက်ကလုံခြုံရေးဆိုင်ရာအာမခံမှုတွေပေးဖို့တောင်းဆိုနေတဲ့ရုရှားနဲ့အမေရိကန်တို့ရဲ့ဆွေးနွေးပွဲကိုတနင်္လာနေ့ဂျနီဗာမှာကျင်းပမှာဖြစ်ပြီးဒီဆွေးနွေးပွဲမတိုင်ခင်တနင်္လာနေ့ကတော့ဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးနှစ်ဖက်တာဝန်ရှိသူတွေဘက်ကပြောင်းလဲချက်တိတ်မထားကြဘူးလို့ပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆစ်ပြည်ကရန်ဂျာဒုက္ခသည်စခန်းမှာတနင်္လာနေ့ညနေပိုင်းကမီးလောင်မှုဖြစ်ပွားခဲ့တဲ့အတွက်ဒုက္ခတဲ့9000ကျော်နေရာဆုံးရှုံးခဲ့ရတယ်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပြောပါတယ်။မိဟာဒုက္ခတဲ့စခန်းအမှတ်16မှာစတင်လောင်ကျွမ်းခဲ့တာဖြစ်ပြီးဝါးတိုင်ထူပြီးတာပေါ်လင်းမိုးထားတဲ့နေအိမ်အလုံးပေါင်း1200လောက်မိလောင်ကျွမ်းခဲ့ရတယ်လို့ဒုက္ခတဲ့စခန်းလုံခြုံရေးဆောင်ရွက်နေတဲ့ရဲတပ်ဖွဲ့ကပြောပါတယ်။ညနေ4:40လောက်မှာစပြီးတော့လောင်တဲ့မိကိုညနေ6:00ခွဲလောက်မှာနှိမ့်တက်နိုင်ခဲ့တယ်လို့လည်းပြောပါတယ်။နယူးယောက်မြို့ကတိုက်ခန်းတွဲအဆောက်အဦကြီးတစ်ခုကိုတနင်္လာနေ့ကမီးလောင်ကျွမ်းခဲ့တဲ့အတွက်လူ19ဦးသေဆုံးပြီးအဲ့ဒီထဲမှာကလေးငယ်9ဦးပါဝင်တယ်လို့မိသားဌာနကပြောပါတယ်။မကြာသေးခင်ကဖြစ်ပွားခဲ့တဲ့မီးလောင်ကျွမ်းမှုတွေထဲမှာအဆိုးဆုံးတစ်ခုဖြစ်နေမိသားဌာနကသတ်မှတ်ထားတာပါ။နယူးယောက်တိုက်ခန်းကြောင့်မိကြောင့်လူ60ကျော်ဒဏ်ရာရပြီး73ယောက်ကတော့ဆေးရုံမှာအရေးပေါ်အခြေအနေနဲ့ကုသနေရတာဖြစ်ပါတယ်။
နောက်ဆုံးရသတင်းအချင်းချုပ်ကိုဒေါက်ခင်မြတ်သက်ပြပြပေးကြတာဖြစ်ပါတယ်ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ရင်ချင်းနိုင်ဖြစ်ပါတယ်အင်ဂျင်နီယာတွေကတော့ထိုနီဖိုလော့ခ်နဲ့ဒါရက်စမစ်တို့ဖြစ်ပါတယ်ရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း 9:00 ခန်းနေ 10:00 ထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ19.25/32တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOE ကိုနားဆင်အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်ကျမသင်္ကေတထိုက်ပါ
This program has come to you from the Voice of America, Washington.